Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင် VOA American အတန်ရဲ့2022ခုနှစ်အောက်တိုဘာလ19ရက်ဗုဒ္ဓဘူးညချမ်း VOA မြန်မာပိုင်းအစီအစဉ်ကို American ပြည်ထောင်စု Washington DC ကနေစတင်ထုတ်လင်းနေပါပြီရှင်ကျမအင်ဂျင်နိုင်ပါ VOA မြန်မာပိုင်းရဲ့ Radio အစီအစဉ်ကိုရုပ်သံနဲ့ဖြည့်ဆွတ်တင်ဆက်နေပါတယ်မြန်မာစံတော်ချိန်ည9နာရီကနေ10နာရီထိတင်ဆက်နေတဲ့အစီအစဉ်ကိုလိုင်းဒိုမီတာ32 51တို့အပြင်လိုင်းလက်မီတာ190 kHz တင်ငါခုငါတို့ကနေဖမ်းယူနားဆင်နိုင်ပါတယ
်အနည်းခတ်သိကြည့်ကြပါစေဒီကနေ့တက်လာတဲ့သတင်းတွေနဲ့မိတ်ဆက်ပေးပြစေရုရှားကအီရန် drone တွေကိုအသုံးပြုခဲ့တဲ့ကိစ္စနဲ့ပတ်သက်ပြီးဆွေးနွေးဖို့ကုလသမဂ္ဂလုံခြုံရေးကောင်စီကို American Britain နဲ့ပြင်သစ်တို့ကခေါ်ဆိုတောင်းဆိုလိုက်ကြပါတယ်အင်္ဂလန်ပြောက်ပိုင်းမန်ချက်စတာမှာရှိတဲ့တရုတ်ကောင်စစ်ဝင်ရုံးရဲ့စာနာပြမှုမှာစာနာပြသူတို့ကိုကောင်စစ်ဝင်ရုံးအပြင်ဆွဲသွင်းပြီးရိုက်နှက်တာဟာလက်ခံနိုင်စရာမရှိပဲဒီဖြစ်စဉ်ပေါ်နောက်ထပ်အရေးယူကြိုက်တွဲဖို့စဉ်းစားနေတယ်လို့ဗြိတိန်နိုင်ငံခြားရေးဝန်ကြီးကပြောလိုက်ပါတယ်။နောက်ကိုရီးယားကာယူရဘက်ကဒီကနေ့အမြောက်နဲ့ပြစ်ခတ်နေတယ်လို့တောင်ကိုရီးယားပူတွဲစစ်ဦးစီးချုပ်ကထုတ်ပြန်တဲ့သတင်းတွေကိုကိုဝင်းမင်းနဲ့ကျွန်တော်တမောင်သားတို့ကကြေညာပေးကြမှာဖြစ်ပါတယ်မိုင်းအကြီး
။ကောင်းပါပြီရှင်။အစ်စိန်ထောင်ပင်မအဝင်ထွက်ပေါက်အနီးအနားမှာရှိတဲ့ထောင်ဝင်စာပါဆယ်ပို့တဲ့နေရာမှာဘုံနှလုံးဒီကနေ့စင်ကွဲပေါက်ကွဲခဲ့ပြီးတဲ့ပေါက်ကွဲခဲ့တယ်လို့ပြစ်ခတ်မှုတွေကြောင့်လူ၈ဦးထက်မနည်းသေဆုံးခဲ့ပြီးထိခိုက်ဒဏ်ရာရရှိခဲ့ပါတယ်။ဒါနဲ့ပတ်သက်လို့မျက်မြင်သက်သေတဦး VOA ကိုပြောပြတာကတော့
အခုပြပြမယ်အင်းကိုမကြီးလေးကမှကျွန်မရှိနေတော့စာသုံးကုန်မြင်လိုက်ရပါတော့။ဟိုပါချက်ဌာနကနေပေါက်သွားတယ်။ပေါက်သွားတဲ့ခါကျတော့အဲ့မှာထိုင်နေတဲ့ဝန်ထမ်းတွေကလည်းမျိုးတမီတဦးပေါ့။သုံးဦးကတော့ပိုစင်ကြီးရဲ့အဲ့တယောက်ကတော့ပိုက်ကိုပေါက်သွားတယ်ပေါ့နော်။ဟိုအမျိုးတမီတဦးရောအဲ့ဒီနှစ်ယောက်ပေါ့ဒီ
။သတင်းစီစဉ်နောက်ပိုင်းမှာအပြည့်စုံကြားရဖို့ရှိပါတယ်။တခါရင်းမဲ့ပင်ရင်ပေါင်တိုင်ရွာကိုမြန်မာစစ်တပ်ကဝေဟင်နဲ့မြေပြင်ကနေအင်အားတုံးထိုးစစ်ဆင်တဲ့အခြေအနေကိုလည်းတင်ပြမှာပါ။နောက်ပိုင်းမှာတော့အပတ်စဉ်ကဏ္ဍတွေကိုထုံးလင်းတဲ့အခါဥကျော်စံသားရဲ့မြမအရေးတုံသက်ချက်အားကစားကဏ္ဍလူထုနဲ့ကျမကြီးစတာတွေကိုနားဆင်ကြည့်ရှုရဖို့ရှိပါတယ်ရှင်။အခုတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုဥတည်မောင်တန်းနဲ့ကိုဝင်းမင်းတို့ကပြောပြမှာပါ။
ရုရှားကအီရန် drone တွေကိုအသုံးပြုခဲ့တဲ့ကိစ္စနဲ့ပတ်သက်ပြီးဆွေးနွေးဖို့အတွက်ကုလသမဂ္ဂလုံခြုံရေးကောင်စီကို American Britain နဲ့ပြင်သစ်တို့ကတောင်းဆိုလိုက်ကြပါတယ်။ဗိုလ်ထုနဲ့မှကျင်းပမဲ့တကားပိတ်အစည်းအဝေးမှာကုလသမဂ္ဂတာဝန်ရှိသူတို့ကလုံခြုံရေးကောင်စီကိုအဲ့ဒီကိစ္စတွေတင်ပြဖို့လဲတောင်းဆိုချက်ထံမှာပါဝင်တယ်လို့သတ္တမန်တွေကအင်္ဂါနေ့မှာပြောကြပါတယ်။အဲ့ဒီချိန်မှာပဲရုရှားသိမ်းပိုက်ထားတဲ့ Ukraine ရဲ့ Donetsk, Lugansk, Kherson နဲ့ Zaporizhia ဒေသတွေကိုစစ်အုပ်ချုပ်ရေးအဖြစ်ကြေညာချက်လက်မှတ်ထိုးလိုက်ကြောင်းရုပ်မြင်သံကြားကတွင်ထုတ်ခဲ့တဲ့အမျိုးသားလုံခြုံရေးကောင်စီအစည်းအဝေးမှာရုရှားသမ္မတပူတင်ကပြောကြားပါတယ်။စစ်အုပ်ချုပ်ရေးကဂျာတာပလင်းနဲ့အစောပိုင်းမှာစတင်တက်ရောက်မှဖြစ်ပါတယ်။ပြီးခဲ့တဲ့လကရုရှားတရားမဝင်သိမ်းသွင်းခဲ့ပြီးတဲ့နောက်ယူကရိန်းတပ်တွေကတောင်ပိုင်းနဲ့အရှေ့ပိုင်းကိုထိုးစစ်ဆင်လာတဲ့အတွက်တောင်ပိုင်းခန်းစာဒေသမှာအလွန်ခက်ခဲတဲ့အခြေအနေကြုံနေရကြောင်းယူကရိန်းဆိုင်ရာရုရှားတပ်မှုအသစ်ကပြောပါတယ်။အဓိကကြားတဲ့မြို့တွေကနေအရက်သားတွေကိုရွှေ့ပြောင်းပေးနေကြောင်းရုရှားလိုလာတဲ့ရုရှားထိန်းချုပ်ခါဆန်ဒေတာကအရာရှိတွေကဆိုပါတယ်စက်တင်ဘာလ17ရက်နေ့ကစပြီးအီရန်လို drone စီးရင်220ကျော်ကိုပြစ်ချခဲ့တယ်လို့ယူကရိန်းတာဝန်ရှိသူတွေက AFP သတင်းဌာနကိုဗိုလ်ထုနှင့်စောပိုင်းကပြောခဲ့ပါတယ်အင်္ဂါနေ့စောပိုင်းတုန်းကလည်းရုရှားတပ်တွေဟာယူကရိန်းမြို့အများပြားကိုလေကြောင်းကတိုက်ခိုက်ခဲ့တာကြောင့်ယူကရိန်းပြည်သူသိမ်းပေါင်းများစွာဟာရေပြတ်မီးပြတ်ကျုံ့တွေ့နေရပါတယ
်ဒီတိမ်မှာရှိတဲ့တရုတ်ကောင်စစ်ဝင်ရုံးကနေဆန္ဒပြသူတူကိုအတင်းဆွဲရိုက်နှက်တာဟာလုံးဝလက်မခံနိုင်ကြပါလို့ဒီတင်ကပြောလိုက်ပါတယ်။ပြည်တင်မြောက်ပိုင်းမန်ချက်စတာရှိတရုတ်ကောင်စစ်ဝင်ရုံးရှိဆန္ဒပြသူတူကိုရုံးတဲ့ဆက်သမီးရိုက်နှက်တာဟာလက်ခံနိုင်စရာမရှိပဲဒီလိုရဲ့ပေါ်နောက်ထပ်အရေးယူကင်တွဲဖို့စဉ်းစားနေတယ်လို့ပြည်တင်နိုင်ငံရဲ့ဝန်ကြီးကဒီနေ့ပြောလိုက်တာပါ။ဆန္ဒပြမှုကငြင်းငြင်းကြက်ကြက်နဲ့တရားဥပဒေနဲ့ညီဆောင်ရတာဖြစ်တယ်လို့သူတို့ဟာပြည်တင်ဒီပေါ်မှာရှိတာကြောင့်တရုတ်ကောင်စစ်ဝင်ရုံးရဲ့ဒီလိုရဲ့ကိုလုံးဝလက်မခံလို့မရဘူးလို့ပြည်တင်နိုင်ငံရဲ့ဝန်ကြီး James Cleverly ကပြောပါတယ်။တရုတ်သမ္မတရှီကျင်းဖင်ကိုကန့်ကွက်တဲ့ဆန္ဒပြပွဲတနင်္ဂနွေနေ့ဖြစ်စဉ်မှာဒီတိမ်မှာရောက်နေတဲ့ဟောင်ကောင်သားတွေပါဝင်လူ30ကျော်40နီးပါးဆန္ဒပြခဲ့ကြတာပါအဲ့ဒီဖြစ်ဖြစ်ကြောင့်လန်ဒန်မှာရှိတဲ့တရုတ်တယုံတာဝန်ခံကိုဒီတိမ်နိုင်ငံကြီးဌာနကလည်းဆင့်ခေါ်ခဲ့ပါတယ်တရုတ်နိုင်ငံကြီးဌာနပြောခွင့်ရှိသူကတော့ဒီအဖြစ်အမှောက်သမားတွေဟာကောင်စစ်ဝင်ကိုတရားဥပဒေမဲ့ဝင်ရောက်ပြီးလုံခြုံရေးတွေကိုအနေနဲ့ပြုခဲ့ကြတယ်လို့မနေ့အင်္ဂါနေ့တုန်းကသတင်းတောက်တွေကိုပြောခဲ့ပါတယ်
တယုံဆာဦးရဲ့ကွန်ထရက်ကနေပိကင်းလုံခြုံရေးအတွက်ဘေးတိုင်းဒီမှာမဆိုရှိတဲ့တနမန်အဖွဲ့အစည်းတွေမှာလိုအပ်တဲ့အရေးယူကိန်းကျယ်နိုင်ခွင့်ရှိတယ်လို့လည်းတရုတ်ပြောခွင့်ရသူကဆိုပါတယ်ခင်ဗျာမြောက်ကိုရီးယားကမ်ဘက်ကဒီကနေ့အမြောက်နဲ့ပြစ်ခတ်နေတယ်လို့တောင်ကိုရီးယားပူးတွဲစေဦးစီးချုပ်ကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြပါတယ်မြောက်ကိုရီးယားကနောက်ဘက်ကာယုဒံဘက်ကနေအမြ go shot chabu you at it. Natal says she couldn't. The bodu you jago did that a chup of the pidelu, don't go yaga so bad. Ingale, so why? Don't go yaya, see ye and some mood, go don't be an e and in it. A coolo, a meowna jet up pidelu, Miakuria, Nangan by the rentana, KCNiga, Jinya bade. Miakuria don't ye change our mood, go. Don't be a nine so meet in a nissing, kakwa ye see ye, little mood, go. Tanila nigga, don't go yaga, sat in get awa. Korea put us see a legi murigo, Miakuriaga, Dorota, the G. Dompian de Shippare. Tangoriagado, Dilo see a legi muriga, Poman Pibi, Gawaye, Yue, Legina, Pidelo, Pioso Vade.
Hong Kongani, Nanganjago, oh no, you see Nimu Piatana, Pishimbo, Hong Kong Chuimuga, Biza, a thick season, Piatanabale, the Piatanaja, Hong Kong, Nanganagang, which is Sayapo, Chacha Mugu, Matika see. အုပ်ချုပ်ရေးမှုကြောင့်လေကကမ္ဘာအတော်ဆုံးသူတွေကိုဆွဲဆောင်ဖို့အခုဗီဇာအစီအစဉ်တက်ကိုဒီနေ့ပြဋ္ဌာန်းလိုက်တာပါဒီထိတန်းညာရဲ့ချမှတ်သူဗီဇာအစီအစဉ်တက်အောင်မှာတနှစ်ကိုဝင်ငွေဒေါ်လာ2.5သန်းနဲ့အထက်ရသူတွေနဲ့ကမ္ဘာထိတန်းတက္ကသိုလ်တွေကဘွေးရသူတွေကိုဟောင်ကောင်မှာလာအလုပ်လုပ်ခွင့်ပြုမှာပါလို့အုပ်ချုပ်ရေးမှုလီကမူဝါဒအမိကုန်တဲ့မှာရှင်းပြပါတယ်ဟောင်ကောင်မ ဆွဲဆောင်မှုဖြစ်လာတာပါအောက်ချွေမှုလီကပဲပြီးခဲ့တဲ့နှစ်နှစ်အတွင်းဟောင်ကောင်ရဲ့လုံတန်းရာတသိန်း၄၀၀ကျန်ဆုံဆောင်သွားခဲ့ရတယ်ဒါကြောင့်စီးပွားရေးလုပ်ငန်းတွေနဲ့ဒီထက်မြက်သူတွေကိုအပြိုင်ဆွဲဆောင်နိုင်ဖို့ပိုရှိထွက်ပြီးပြင်းထန်တဲ့လုံခြုံရာတော်မယ်လို့ဆိုပါတယ်အောက်ချွေမှုလီကဆက်ပြီးဟောင်ကောင်ဒေသခံများရဲ့ထက်မြက်သူတွေကိုမွေးထုတ်ပြုစုပြီးပြန်ထိန်းသိမ်း
ဒီအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိ5မီတာ32 kHz 6383ညနဲ့6383ညအိုက်ရိုမီတာ58 kHz 5885တို့ပြင်စနစ်တကျမှာ5မီတာ190 kHz 1509ကနေပြီးထုတ်လွှင့်ပေးနေပါရှင
်ပို့ဒုညသတင်းတွေကို VOA ကဆက်လက်ရှင်းပြနေပါတယ်ပြည်ပပြိုင်ပွဲတရမှာခေါင်းစည်းပေါ်ဝါမှာပါပဲပြိုင်ပွဲဝင်ခဲ့တဲ့တောင်နိုင်ငံတက်အီရန်အားကစားမယ်ကိုတီရန်လေစိတ်အရောက်မှာထောက်ခံသူတွေကတောင်းတောင်းဖြပြကြိုးဆိုလိုက်ကြပါတယ်။လွန်ခဲ့တဲ့တလားလောက်ကမာဆာအာမီနီတီဆုံသွားပြီးတဲ့နောက်အမျိုးသမီးတွေဥဆောင်တဲ့ဆန္ဒပြပွဲတွေဖြစ်ပွားနေစဉ်တောင်ကိုရီးယားမှာပြိုင်ပွဲဝင်ပြီးအယ်နာရီကဘီဟာအီရန်နိုင်ငံကိုပြန်ရောက်လာတာဖြစ်ပါတယ်။အယ်နစ်သူရဲ့ခေါင်းကိုကြိုးဆိုသူတွေကကြွေးကြော်ကြပါတယ်။Ernest Rigaby ကတော့သူ့ရဲ့လူမှုစာမျက်နှာမှာမရွယ်ပဲဖြစ်ခဲ့တာပါလို့ရှင်းလင်းထားပြီးအခုလိုပြောပါတယ
်
ရှင်းပြရပါတယ်ဖနစီတခြားဝတ်ဆင်စရာတွေဝတ်နေရတော့ဟီချက်ကိုစီးဖို့မေ့သွားပြီးတော့ပြန်ခဲ့တာပါလို့ပြောသွားခဲ့တာပါနိုင်ငံတွင်းမှာတင်းမာမှုဖြစ်ရတဲ့အတွက်တောင်းပန်ပါတယ်လို့လည်းသူမကဆိုပါတယ်ကြိုဆိုကြတဲ့အီရန်အမျိုးသမီးတချို့ကလည်းဟီချက်လို့ခေါ်တဲ့ခေါင်းစည်းတွေစီးမထားကြပါဘူး။နယူးယောက်ခြေဆိုင်အီရန်နိုင်ငံလူခွင့်ရေးအဖွဲ့ CHRI ကတော့ Eldis Rugby ရဲ့လုံခြုံရေးအတွက်စိုးရိမ်ပါတယ်။အီရန်အာဏာပိုင်တွေကလုံနေကြတဲ့အာရမကြီးညာချက်ထုတ်ခိုင်းပြီးရုပ်မြင်သံကြားကိုပြောခိုင်းတာကြောင့် Eldis Rugby ကအခုလိုတောင်းပန်ပြောကြားရတာဖြစ်တယ်လို့အီရန်နိုင်ငံကလာပြီးပြည်ထောင်နိုင်ငံမှာမင်းသမီးဖြစ်နေတဲ့ Nazanin Boni Adi ကသူမရဲ့ Twitter လူမှုစာမျက်နှာမှာရေးထားကြောင်း AFP သတင်းဌာနကဆိုပါတယ်။
အင်းစိန်ချောင်ရှိမှာတော့ပောက်ကွဲမှုဖြစ်ပြီးမင်းကလေးငယ်တူပါဝင်၈ဦးသေဆုံးသွားတယ်လို့စစ်ကောင်စီကသတင်းထုတ်ပြန်ပါတယ်။ရန်ကုန်ရှိအင်းစိန်ဘုံအချင်းထောင်မှာဒီမနက်ကဘုံအနည်းဆုံး2ချိန်ပောက်ကွဲခဲ့တယ်လို့မျက်မြင်သက်သေတွေကပြောတယ်လို့ပါဆယ်တို့လက်ခံတဲ့စာအုပ်တွင်ပောက်ကွဲတိုက်ခိုက်ခံခဲ့ရတာလို့လည်းစစ်ကောင်စီဘက်ကသတင်းထုတ်ပြန်ပါတယ်။ပါဆယ်တို့ရဲ့မိုင်းထည့်ပောက်ကွဲတိုက်ခိုက်တဲ့အတွက်10နှစ်ရွယ်မယွန်းမီမီကျော်ပါဝင်ပါဆယ်တို့လာပို့တဲ့အချင်းသားမိသားစုဝင်ရပ်သူ9ဦးနဲ့ထောင်ဝန်ထမ်း3ဦးမိုင်းစားထိမှန်သေဆုံးသွားခဲ့တယ်လို့သတင်းထုတ်ပြန်ချက်မှာဖော်ပြခဲ့ပါတယ်။ပောက်ကွဲမှုကြောင့်သေဆုံးသွားတဲ့ကျင်းသားမိသားစုဝင်တွေထဲမှာ
ထောင်ချနေတဲ့ဘကသာကျောင်းသားသမဂ္ဂခေါင်းဆောင်ဟောင်းကိုလင်းထန်နိုင်ကောဂျိမ်းဆက်မီကင်ဒေါ်ဂျီဂျီမြင့်အသက်50လင်းနှစ်လဲပါသွားတယ်လို့မိသားစုဝင်တွေကပြောပါတယ်။တခြားထောင်ဝန်ထမ်းတွေနဲ့ပါစတုလာပို့တဲ့ကိုးနေရွယ်မောင်ဖြိုးသူရှန်ခေါ်ပိုင်ပိုင်ပါဝင်အယသာစုပေါင်း17ဦးလဲထိခိုက်ဒဏ်ရာတွေရခဲ့ကြတယ်လို့ဒီသတင်းထုတ်ပြန်ချက်မှာဖော်ပြပါတယ်။အကြံဖက်သမားတွေရဲ့တိ
ဒီပေါ်ကွဲမှုကိုသူတို့လုပ်တာဘုဂျုံမှုကြီးမေယော်လွန်နဲ့ထောင်နေဖိနေသူတွေကိုလက်စားချေဖို့ဖြစ်တယ်လို့ပြောထားပါတယ်ခင
်ဗျခိုလုံွေတောင်းခံထားတဲ့မြန်မာရည်တပ်အရာရှိဟောင်းတဦးပါဝင်မြန်မာနိုင်ငံသား150ကိုမလေးရှားနိုင်ငံကအခုလတွင်နေရပ်ပြန်ပို့လိုက်တယ်လို့ writer သတင်းမှရေးထားပါတယ်မလေးရှားအာဓာပိုင်တွင်အနေနဲ့ပြီးခဲ့တဲ့လအတွင်းကရည်တပ်အရာရှိဟောင်း6ဦးကိုဖမ်းဆီးခဲ့ပြီးအောက်တိုဘာလ6ရက်နေ့ကလေးရင်နဲ့ပြန်ပို့လိုက်တာဖြစ်တယ်လို့အမည်မဖော်လိုတဲ့သတင်းအမိန့်ကိုကိုးကားပြီး writer သတင်းကရေးပါတယ်အဲ့ဒီအထက်ကအရာရှိဟောင်းတဦးနဲ့သူ့ဇနီးဖြစ်သူတို့ဟာရန်ကုန်လေစိတ်ကိုအရောက်မှာပဲဖမ်းဆီးခံရတယ်လို့လဲရိုက်တာကဆိုပါတယ်သူတို့ဟာမလေးရှားနိုင်ငံတွင်နေထိုင်ခွင့်အထောက်အထားမရှိတာကြောင့်မလေးရှားဖမ်းဆီးတာဖြစ်တယ်လို့မလေးရှားသတင်းအရင်းမြစ်ကရိုက်တာကိုပြောပါတယ်ဒါပေမဲ့လည်းဒီအရာရှိဟောင်းနဲ့တချို့ဟာဒုက္ခသည်များဆရာကူလာမဟာမင်းကြီးရုံး UNHCR မှာခိုးလုံခွင့်တောင်းခံထားသူတွေဖြစ်တယ်လို့လဲဆိုပါတယ်မလေးရှားနိုင်ငံမြန်မာတန်ရုံးရဲ့ Facebook စာမျက်နှာမှာတော့မလေးရှားလူဝင်မှုကြီးကြပ်ရေးဖွဲ့နဲ့ပူးပေါင်းဆောင်ရွက်ပြီးမြန်မာနိုင်ငံသား150ကိုမြန်မာနိုင်ငံကိုစင်းလုံးကားလေရင်နဲ့ပို့ဆောင်ပေးခဲ့တာဖြစ်တယ်လို့ရေးထားပါတယ်
။မြန်မာနိုင်ငံသား40ဟာမလေးရှားနိုင်ငံမှာသွားလုပ်လို့ဖို့ထိုင်းနိုင်ငံတွေကနေတဆင့်ခိုးဝင်လာခြင်းထိုင်းရဲဖဏာခံလိုက်ရပါတယ်။သူတို့ကိုထိုင်းရဲတွေကလတ်ဂူရီပြည်နယ်မွန်ခိုင်မှာမနေ့အင်္ဂါညကဖမ်းဆီးထိန်းသိမ်းလိုက်တယ်လို့ဘန်ကောက်ပို့သတင်းစာမှာဖော်ပြလိုက်ပါတယ်။အဖမ်းခံခဲ့ရတဲ့ထိုင်းနိုင်ငံတဲဝင်ခွင့်ထောက်ထားမှာပါဒီမြန်မာနိုင်ငံသားတွေထဲမှာအမျိုးသား26ယောက်နဲ့အမျိုးသမီး4ယောက်ပါဝင်ပါတယ်။လတ်ဘူလီပြည်နယ်ကကျန်းစိုက်ပျိုးကင်းထဲမှာသူတို့ပူးပေါင်းနေတာကိုငားများသွားတဲ့ထိုင်းတွေကတွေ့ပြီးအကြောင်းကြားခဲ့တာကြောင့်ဖမ်းဆီးလိုက်တယ်လို့ဘန်ကောက်ပို့စ်မှာရေးသားဖော်ပြထားပါတယ်။ဒီမြန်မာနိုင်ငံသားတွေဟာတနင်္သာရီတိုင်းတိခီမြို့နယ်မြေနှချင်းဆိုင်မှာရှိတဲ့ထိုင်းရဲ့ကန်ချနာဘူလီဖုန်နမ်ရောင်မြို့နေကြားကနေဝင်လာသူတွေဖြစ်ပြီးမလေးရှားနေကြကိုခေါ်သွားမဲ့ကားကိုစောင့်နေချင်းဖမ်းဆီးခံခဲ့ရတာပါသူတို့ကအလုရှာပေးမဲ့ပွဲစားတွေကိုတူးချင်းစီအတွက်ထိုင်းနိုင်ငံနဲ့ဖြတ်ဖို့ဘတ်2000နဲ့မလေးရှားကိုဆက်သွားဖို့1000ခွဲစီစုစုပေါင်းဘတ်3000ခွဲပေးခဲ့ရတယ်လို့လည်းထိုင်းရဲတွေကိုပြောပြခဲ့ပါတယ်ခင်ဗျာ
ဒါကတော့သတင်းစီစဉ်ကိုဥတီမောင်တန်းနဲ့ကိုဝင်းမင်းတို့ကတင်ပြသွားတာပါရှင်ဗုဒ္ဓဘူးညချန် VOA မြန်မာပိုင်းစီစဉ်ကိုဝါရှင်တန် DC ကနေတိုက်ရိုက်တင်ဆက်နေပါတယ်မကြာခင်မှာတော့သခိုင်းတိုင်းရင်းမပင်ဒေတာပတ်မှာစစ်ကောင်စီရဲ့နယ်မြေရှင်းလင်းရေးဒီအင်အားသုံးနေအင်အားသုံးပြီးတော့နယ်မြေရှင်းလင်းရေးတွေလုပ်နေတဲ့အကြောင်းကိုကြားဖို့ရှိပါတယ်ရှင်အခုတော့ဒီအင်းစိန်ထောင်ဘူးဝအနီးမှာဒီကနေ့ဘုံနှလုံးပေါက်ကွဲပြီးတော့လူ၈ဦးထက်မနည်းသေဆုံးခဲ့တဲ့အခြေအနေကိုကြည့်ကြရအောင်ပါရှင်အစ်စိန်ထောင်ပင်မအဝင်ထွက်ပေါက်အနီးနားမှာရှိတဲ့ထောင်ဝင်စာဒီပါဆယ်ပို့တဲ့နေရာမှာဘုံနှလုံးဆင့်ပေါက်ကွဲခဲ့ပြီးတော့လူ၈ဦးထက်မနည်းသေဆုံးခဲ့ရတယ်လို့ထိခိုက်ဒဏ်ရာရသူတွေလည်းရှိခဲ့ပါတယ်။သေဆုံးသူတွေထဲကဘကတဗဟိုကော်မတီဝင်ဟောင်းကိုဂျိမ်းစ်ခေါ်ကိုလင်းချက်နာရဲ့မိခင်လည်းပါဝင်ပါတယ်။ပေါက်ကွဲမှုဖြစ်စဉ်နဲ့ပတ်သက်လို့ရန်ကုန်ကသတင်းပေးပို့ချက်ကိုတော့မဆုမွန်ကပြောပြမှာပါရှင်။
ဒီကနေ့အောက်တိုဘာလ19ရက်နေ့မနက်ပိုင်း 9:00 ဝန်းကျင်တုန်းကအင်းစိန်ထောင်ပင်မအဝင်အထွက်ပေါက်နီးနားမှာရှိတဲ့ထောင်ဝင်စာပါဆယ်ပို့တဲ့နေရာမှာဘုံနှလုံးဆင့်ပြီးတော့ပေါက်ကွဲခဲ့တာဖြစ်တယ်လို့မျက်မြင်သက်သေတွေကပြောပါတယ်။အချင်းထောင်ပါဆယ်ထုတ်လက်ခံတဲ့အစအဦးအတွင်းနဲ့အပြင်မှာပါဆယ်ထုတ်တွေအတွင်းမိုင်းထည့်ပြီးတော့ဖောက်ခွဲတိုက်ခိုက်ခဲ့တဲ့အတွက်ပေါက်ကွဲမှုတွေဖြစ်ပွားခဲ့တာလို့စစ်ကောင်စီဘက်ကလည်းသတင်းထုတ်ပြန်ပါတယ်။ဒီပေါက်ကွဲမှုကြောင့်အချင်းဦးစီးဝန်ထမ်း3ဦးနဲ့ထောင်ဝင်စာပါဆယ်လာပို့တဲ့အရက်သားပြည်သူအမျိုးသမီး5ဦးမိုင်းစာထိမှန်အသက်ဆုံးခဲ့ပါတယ်။မျက်မြင်သက်တဲ့အမျိုးသမီးတဦးကတော့ VOA ကိုအခုလိုပြောပြပါတယ
်။အခုပြောပြမယ်အဲဒီ9နာရီလေးကမှကျွန်တော်ရှိနေတော့စာသုံးကိုမြင်လိုက်ရတာပေါ့နော်။ဟိုပါဆယ်ဌာနကနေပေါက်သွားတယ်။ပေါက်သွားတဲ့ခါကျတော့အဲ့မှာထိုင်နေတဲ့ဝန်ထမ်း1ယောက်နဲ့အမျိုးသမီး2ဦးပေါ့။3ဦးကတော့ပိုးစင်ကြီးရဲ့အဲ့တယောက်ကတော့ဘိုက်ကိုပေါက်သွားတယ်ပေါ့နော်။ဟိုအမျိုးသမီး2ဦးရောအဲ့2ယောက်ကတည်တယ်။အကစားနော်။သူကအရင်အနည်းကျတဲ့ပေါ့လေ။အဲ့ဒီနေရာကိုရောက်နေတဲ့ကျန်တဲ့အခု၅ဦးအပြင်တည်းထဲမှာဂျင်းရဲ့အဘကားဂျင်းရဲ့အမိပါသွားပြီ
စစ်ကောင်စီရဲ့ထုတ်ပြန်ချက်မှာတော့ဘုံပေါက်ကွဲမှုကြောင့်အချင်းဦးစီးဝန်ထမ်းအမျိုးသားတအူးအမျိုးသမီးဝန်ထမ်းနှစ်ဦးနဲ့ထောင်ဝင်းစားလာပို့တဲ့ပြည်သူအမျိုးသမီး၅ဦးနေရာမှာရင်ပေါင်း၈ဦးတေဆုံးခဲ့တယ်လို့ပါရှိပါတယ်။တေဆုံးခဲ့တဲ့သူတွေထဲမှာအချင်းနောင်တွင်ထိန်းသိမ်းခံနေရတဲ့ဘာကတာကျောင်းသားခေါင်းဆောင်ဟောင်းတအူးဖြစ်တဲ့ကိုလင်းထက်နိုင်ရဲ့မိခင်ဖြစ်သူဒေ ခတ်မှုဖြစ်စဉ်အတွင်းတည်ဆုံးခဲ့တာလို့သိရပါတယ်အဲ့ဒီပောက်ကွဲမှုမှာထောင်ထဲကိုပါဆက်ထုတ်ပို့ဖို့စောင့်နေတဲ့နိုင်ငံရေးပုံမှန်တွေနဲ့ထောင်တွင်းတရားရင်ဆိုင်နေရသူတွေရဲ့မိသားစုဆွေမျိုးသားချင်းတွေအပြင်ရှေ့နေအတိုင်းဝိုင်းကရှေ့နေတူလဲထိခိုက်မှုရှိခဲ့တယ်လို့ထိခိုက်ဒဏ်ရာရတဲ့ရှေ့နေနဲ့နှီးဆက်သူတူက VOA ကိုအတည်ပြုပါတယ်ပောက်ကွဲမှုဟာအချင်းတောင်အဝင်းအထွက်ပေါက်ပစ္စည်းလက်ခံတဲ့အဆောက်အဦးအတွင်းမှာတစ်ကြိမ်အဲ့ဒီအဆောက်အဦးရဲ့အပြင်မှာတစ်ကြိမ်ဖြစ်ပွားခဲ့တာလို့မျက်မြင်သက်သေတွေကပြောပါတယ်ပောက်ကွဲမှုကြောင့်ထိခိုက်ဒဏ်ရာရသူထောင်ဝင်းတန်းအနေနဲ့အရက်သား18ယောက်ရှိတယ်လို့လည်းစစ်ကောင်စီဘက်ကသတင်းထုတ်ပြန်ပါတယ်အင်းစိန်ထောင်မှာပောက်ကွဲမှုဖြစ်ပွားပြီးထောင်တွင်းတရခွင်တချို့စစ်ဆေးမှုတွေပိတ်လိုက်တယ်လို့လုံခြုံရေးတင်းတင်းကြပ်ကြပ်စစ်ဆေးတာတွေလုပ်နေတယ်လို့လည်းကိုယ်တိုင်တွေ့ခဲ့ရတဲ့ရှင်းနေတူက VOA ကိုပြောပြပါတယ်
အဲမှုကတော့တရားရုံးတွေလည်းမလာကြဘူးဆရာတို့လည်းသက်တည်ပြီးပြန်လို့လာပြီဆရာတို့လည်းမကွာတော့ဒီနေ့တည်းကတော့ဆက်လို့ပဲနားလိုက်မှရမှာရှင်နေတဲ့ဘာမှမဖြစ်ဘူးတကယ်ဝင်ကြတယ်လည်းပြန်ထွက်လို့မရဘူးစစ်ဆေးနေတော့လေအဲမပြောနိုင်ဘူးတကယ်တော့တရားရုံးတွေနဲ့ကြည့်အောင်ပါပေါ့တရားရုံးတွေကလုံးဝမလာပြင်မှာပဲချိန်ပြီးတော့အမိတ်တွေကလည်းချက်လာပေါ့နော်
ပောက်ကွဲမှုဖြစ်စဉ်နဲ့ပတ်သက်လို့ရန်ကုန်မြို့ပြပျောက်ကြားအဖွဲ့တစ်ခုဖြစ်တဲ့ Special Task Agency of Burma လို့အမည်ပေးထားတဲ့အဖွဲ့ရဲ့ Telegram မှာတော့ပောက်ကွဲမှုဖြစ်စဉ်ဟာသူတို့လက်ချက်ဖြစ်ကြောင်းထုတ်ပြန်ထားပါတယ်။ဒီထုတ်ပြန်ချက်နဲ့ဒီအဖွဲ့တကယ်ရှိမရှိနောက်တကယ်လုံဆောင်ခဲ့တာဟုတ်မဟုတ်ဆိုတာကိုတော့ VOA ဘက်ကတိကျအတည်မပြုနိုင်ပါဘူး။စစ်ကောင်စီဘက်ကတော့အကြမ်းဖက်သမားတွေရဲ့တိုက်ခိုက်မှုလို့သုံးနှုန်းပြီးသတင်းထုတ်ပြန်ပေမဲ့ဘယ်အဖွဲ့အစည်းဆိုတာကိုတော့တိတိကျကျပြောဆိုမထားပါဘူး။ဒီပောက်ကွဲမှုနဲ့ပတ်သက်လို့ဆရာနာရှင်စနစ်တိုက်ဖြတ်ရေးအထွေထွေသပိတ်ကော်မတီအပါအဝင်တခြားစစ်ကောင်စီကိုတော်လှန်နေတဲ့အဖွဲ့တော်များများကတော့ရှုံချတဲ့ကြေညာချက်တွေထုတ်ပြန်ထားပါတယ်ရှင်
။မဆုမွန်ပြောပြသွားတာပါ။အခုတော့ကျွန်မတို့ဒီစကိုင်းတိုင်းဘက်မှာစစ်ကောင်စီကအင်အားသုံးပြီးတော့နေမည်ရှင်းလင်းရေးလုပ်နေတဲ့အခြေအနေတွေကိုကြည့်ကြရအောင်ပါရှင်။စကိုင်းတိုင်းပလဲမြို့နယ်ရင်းမြင့်ပင်မြို့အဆက်ကရင်ပေါင်တိုင်ကျေးရွာကိုဒီကနေ့စက်တင်ဘာလ19ရက်နေ့မနက်10နာရီလောက်မှာမြန်မာစစ်တပ်ကလေကြောင်းကနေဘုံကျဲတိုက်ခိုက်ခဲ့တဲ့အပြင်မြေပြင်ကနေလည်းတပ်တွေကိုတိုးချနေတဲ့အကြောင်းဒေသခံတွေကပြောပါတယ်လူတွေထိခိုက်ဒဏ်ရာရတယ်ဆိုတဲ့သတင်းတွေထွက်ပေါ်လာပေမဲ့ဒေသခံတွေကြားစိုးရင်ပြီးဘေးလွတ်ရာကိုထွက်ပြေးပုန်းရှောင်နေကြရပါတယ်ရင်းမြပင်မြို့အနီးစစ်တပ်ရဲ့နေမြေရှင်းလင်းရေးထိုးစစ်ဆင်ကြောင်းသတင်းပေးပို့ချက်ကိုတော့အလိမ်မာကပြောပြမှာပါရှင်
ဒီနေ့မနက်10နာရီကျော်လောက်မှာမြန်မာစစ်တပ်ကစစ်လေရင်၄စင်းနဲ့အယုဒ္ဓယာရောက်လာပြီးပြစ်ခတ်တိုက်ခိုက်ခဲ့တဲ့ကြောင်းရင်းမပင်မြို့နယ်စစ်ရှောင်းကူညီပေးနေတဲ့ဒေသခံတန်းကတော့တပါးကမိန့်ကြားပါဗျ။အ
မတ်သမိုင်းနဲ့ဝေရောက်တိုက်ခိုက်တဲ့ပုံမှန်လို့ဘာလို့လဲဆိုတော့ဒီရောက်ပေမှာသူတို့လေရင်နဲ့လာရောက်အလုံးဖြစ်တာကတိုက်ခိုက်ခြင်းမရှိတာတော်တော်လေးကြာပြီဆိုတော့ကအမတ်သမိုင်းအလေးအလိုက်ကိုချောင်းပြီးတော့လာရောက်တိုက်ခိုက်တယ်လို့သုံးသပ်လို့ရတယ်။ဒေသခံတွေကတော့တကြီးရောတွေအင်းမွေးကျနာတလေးဆန်လေးစရဲရှိတဲ့လူတွေကတော့ဒါဘာပဲပြောပြောကိုယ့်ရဲ့ကိုယ်ကကိုပြန်ပြီးတော့ပေါ့နော်အေဂျင့်မီဖြစ်နေတာပြန်ရောက်ဝင်ရောက်ပြီးတော့နေထိုင်နေကြတဲ့အတွက်ရဲရွာတွေမှာဒေသခံတွေရှိပါလေ
ပြီးခဲ့တဲ့ဩဂတ်လ17ရက်နေ့တုန်းကလည်းရင်းမပင်မြို့နယ်ရင်းပောင်တိုင်ကျေးရွာမှာဒေသခံ PDF တပ်ဖွဲ့တွေခြေကုပ်ယူနေရဆိုပြီးစစ်တပ်ကလေကြောင်းကပစ်ခတ်တိုက်ခိုက်ခဲ့ပါတယ်ဩဂတ်လအတွင်းကရင်းပောင်တိုင်ကျေးရွာကိုလေးဆောင်ကနေပြစ်ခတ်ခဲ့ချိန်မှာဒေသခံကာကွယ်ရေးတပ်ဖွဲ့တွေအပါအဝင်အရသားတွေ12ဦးထပ်မံနေသေဆုံးခဲ့တယ်လို့ဒေသခံတွေက VOA ကိုပြောဆိုထားပါတယ်။ထိခိုက်သေဆုံးမှုတွေနဲ့ပတ်သက်လို့တိကျအတည်ပြုချက်တော့မရရှိခဲ့ပါဘူး။ဩဂတ်လကလေးဆောင်ကနေပြစ်ခတ်တိုက်ခိုက်ခံရပြီးတဲ့နောက်တချို့ဒေသခံတွေကအခုချိန်ထိဘေးကင်းတဲ့ကျေးရွာတွေဘက်ကိုခိုးလုံနေကြဆဲဖြစ်ပါတယ်။ဒီနေစပြုလာချိန်နေရပြန်လာနေတဲ့ဒေသခံတွေလည်းရှိနေတယ်လို့တန်ကတော်ကမိန့်ကြားပါတယ်။ဒါပေမဲ့ဒီကနေ့ပြစ်ခတ်တက်ခတ်မှုမှာလူတွေထိခိုက်ဒဏ်ရာရတဲ့သတင်းတွေတော့ထွက်မလာသေးပါဘူး။ရင်းမပင်အခြေဆိုင်မြောင်ရမပြည်သူ့ကာကွယ်ရေးတပ်ဖွဲ့ PDF တာဝန်ခံကိုခန့်ကတော့လေကြောင်းနဲ့တိုက်ခိုက်ခံရတဲ့ရင်ပောင်တိုင်ကျေးရွာတွေဘက်မှာ PDF နဲ့စစ်တပ်အကြားလက်တလောတိုက်ပွဲမရှိဘူးလို့ပြောပါဗျ
။ရ
ကျမအောင်တိုင်းပထိုးတာအဲ့ဘက်ကရွာတွေဆင်းဆွဲရဲ့အရှိဘက်ကတကြောတွေအကုန်လုံးအဲ့မှာပတ်ပြီးတော့ပြင်ရလို့ပြောတယ်လူတွေချနေလို့ပြောတယ်ဒီမှာပဲနဲ့ဘယ်လဲချာကပထိုးတာနောက်ပြီးတော့ပထိုးတာရဲ့အနောက်ဖက်နောက်ပြီးဆင်းဆွဲရဲ့နောက်တစ်ခုအဲ့နန်တဝိုက်ပေါ့ဝင်ရောက်စီးနေခံရတာပေါ့အဲ့နန်ရွာတွေငင်းငါးဆယ်ကလောက်ရှိနေတယ်အခုလိုနေကြောင်းကနေပြစ်ခတ်တိုက်ခိုက်တာနဲ့ပတ
တီဝက်လန့်ဘက်မှာစစ်ဘေးဒုက္ခသည်တွေရဲ့အခြေအနေကိုကြားဖို့ရှိပါတယ်။ဗုဒ္ဓဘုညာချန်ဗီအိုမြန်မာပိုင်းအစီအစဉ်ကိုဝါရှင်တန်ဒီစီကနေတိုက်ရိုက်တင်ဆက်နေပါတယ်။ကျမတို့ရဲ့အစီအစဉ်ကို Facebook စာမျက်နှာနဲ့ YouTube စာမျက်နှာဖြစ်တဲ့ VOA Burmese News မှာလည်းအချိန်မရွေးနားဆင်ကြည့်ရှုနိုင်ပါတယ်ရှင်။
VOA American တန်ကနေ့စဉ်တင်ဆက်ပေးနေတဲ့နောက်ဆုံးရကမ္ဘာနဲ့မြန်မာသတင်းတွေသတင်းဆောင်မတွေကိုအီးမေးလ်သတင်းလောင်အဖြစ်နဲ့ VOA ပေးတက်တီစီကိုနေ့စဉ်အရောက်ပို့ပေးနေပါတယ်ရှင်။အခုဆိုရင်ဒီအီးမေးလ်သတင်းလောင်ကို Facebook စာမျက်နှာကနေပြီးလွယ်လွယ်ကူကူတောင်းယူနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့ VOA မြန်မာဝိုင်း Facebook စာမျက်နှာမှာ Sign up ဆိုတဲ့အပြရန်အတန်းလေးကိုနှိပ်လိုက်ရင်အလိုလျောက်ကျမတို့ရဲ့ Internet ပင်မစာမျက်နှာပေါ်ကအီးမေးလ်သတင်းလောင်တောင်းယူနိုင်တဲ့နေရာကိုရောက်ရှိပါတယ်။ဖြူရီမြန်မာပိုင်းပင်မစာမျက်နှာမှာဆိုရင်လည်းသတင်းတွေအောက်မှာဝန်ဆောင်မှုများဆိုတဲ့ကောင်းစင်နဲ့နေ့စဉ်အီးမေးလ်သတင်းလွှာဆိုတဲ့စာသားလေးတွေ့ရင်တော့အဲ့ကနေပြီးအီးမေးလ်သတင်းလွှာတောင်းယူနိုင်ပါတယ်။နောက်ဒီနေ့ကတော့ဖြူရီမြန်မာအီးမေးလ်လိပ်စာ bammi@viewnews.com ဒါမှမဟုတ်ရင်လည်းဖြူရီမြန်မာ Facebook Messenger ကနေပြီးကိုယ့်ရဲ့အီးမေးလ်လိပ်စာကိုရေးပို့လိုက်ပါနော်။အီးမေးလ်လိပ်စာကိုတေချာမှတ်အောင်ရေးပို့ဖို့တော့လိုပါတယ်။နေ့စဉ်တစ်နေ့နှစ်ချိန်ပို့ပေးနေတဲ့အီးမေးလ်သတင်းတော်ကသတင်းကောင်းစင်တွေနဲ့သတင်းအချင်းချုပ်ကိုတစုတစည်းနဲ့ရရှိနိုင်အောင်လို့စီစဉ်ပေးထားပါတယ်။ VOA ပရိသတ်အတွက်သတင်းတွေကိုရေဒီယိုရုပ်မြင်သံကြားနဲ့အင်တာနက်တို့ကနေအရောက်ပို့ပေးနေပါရဲ့ရှင်
။ VOA မြန်မာပိုင်းကတင်ဆက်နေတဲ့အစီအစဉ်တွေကိုနားဆင်ကြည့်ရှုကြတဲ့အတွက်လည်းကျေးဇူးတူတင်ပါတယ်။ဒီ VOA မြန်မာပိုင်းကနေပြီးတော့နေ့စဉ်တိုက်ရိုက်ရေဒီယိုအစီအစဉ်တွေကိုရုပ်သံနဲ့ဖြည့်ဆွက်တင်ဆက်နေရမှာမြန်မာစံတော်ချိန်မနေ့6နိုင်ကနေ9နိုင်ထိတိုက်ရိုက်တင်ဆက်နေတယ်လို့ညပိုင်းမှာတော့မြန်မာစံတော်ချိန်ည9နိုင်ကနေ10နိုင်ထိတိုက်ရိုက်ထုတ်လင်းနေပါတယ်ရှင်။အခုတော့ဒီဝက်လက်ဒေတာဘက်ကစစ်ဘေးဒုက္ခသည်တွေရဲ့အခြေအနေကိုပြောပြမှာပါ။စကိုင်းတိုင်းဝက်လက်မြို့နယ်ထဲမှာစစ်ဘေးရှောင်ဒုက္ခသည်အများအပြားတုတ်ကွေးရောဂါဖြစ်ပွားနေပြီးတော့ဆေးဝါးလုံလောက်မှုမရှိတာတွေကြုံနေရတယ်လို့ဒုက္ခသည်ကယ်ဆယ်ရေးအဖွဲ့တွေနဲ့ဒေသခံတွေက VOA ကိုပြောပါတယ်။မြန်မာစစ်တပ်ကခြေရွာတွေကိုမီးရှို့တဲ့အခါစပက်ကြီးတွေကိုပါမီးရှို့ခဲ့တာကြောင့်ရိတ်ခါလိုအပ်ချက်တွေလည်းပိုတိုးလာနေတယ်လို့ပြောကြပါတယ်။ဝက်လက်မြို့နယ်ကစစ်ဘေးရှောင်တွေရဲ့အခြေအနေသတင်းပေးပို့ချက်ကိုမက်ခင်ဖြူထွေးကပြောပြမှာပါရှင်။
စကိုင်းတိုင်းဝက်လက်မြို့နယ်အရှိချမ်းကိုမြန်မာစစ်တပ်ကအောက်တိုဘာလ10ရက်နေ့ကတိုက်လေရင်အပါဝင်လေရင်6ဆင်းနဲ့တိုက်ခိုက်ခဲ့တာကြောင့်ဒေသခံတွေဘေးလွတ်ရာကိုထွက်ပြေးခဲ့ကြပါတယ်။အောက်တိုဘာလ18ရက်နေ့မှာလည်းဝက်လက်မြို့နယ်အနောက်ချမ်းမှာဒေသခံ PDF တပ်ဖွဲ့တွေနဲ့မြန်မာစစ်တပ်အကြတိုက်ပွဲတွေဖြစ်ပွားပါတယ်။မြန်မာစစ်တပ်ကလေရင်နဲ့လာရောက်ပစ်ခတ်တာကြောင့်အမျိုးသမီးတဦးသေဆုံးပြီးကျေးရွာအတော်များများကရွာသူရွာသားတွေထွက်ပြေးတန်းရှောင်ခဲ့ကြရတယ်လို့ဒေသခံတွေကပြောပြပါတယ်။ဆောင်ရည်ဝင်လာပြီဖြစ်တာကြောင့်ရာသီဥတုအေးတဲ့အချိန်တောထဲမှာစစ်ဘေးရှောင်နေကြတဲ့သူတွေအတွက်အခက်ခဲတွေရှိတယ်လို့ရာသီတုတ်ကွေးတွေလည်းအဖြစ်များနေတယ်လို့ဒေသခံ PDF အဖွဲ့ဝင်တဦးကပြောပါတယ်။မြန်မာစစ်တပ်ကလမ်းတွေကိုတဝါလို့မရအောင်တားဆီးပိတ်ဆို့ထားတာတွေရဲခါနဲ့စေဝါလာယူသူတွေကိုစောင့်ကြည့်ပြီးဖမ်းဆီးတာမျိုးတွေရှိတာကြောင့်လက်ရှိမှာစေဝါလိုအပ်ချက်ရှိနေတယ်လို့လည်းသူကပြောပါတယ်
။စေဝါကတော့တိတ်ရှိနေပါဦး။လောလောဆယ်တော့ကိုယ်ရပြောရင်လည်းထင်းနေတယ်ပေါ့။ဒီဘွားချင်းတွေတော့မျိုးတွေနဲ့တွားဝယ်လို့အဆင်မပြေဘူးလေသူတို့တွေကကုန်ကားရေးဆိုတော့ပိတ်စစ်ဖမ်းနေကြတော့ဇွားရီနဲ့ရှောင်းဝယ်ရတယ်တော်တော်ခက်ပါတယ်အာပါလာစီတမောလည်းဇွားရိုင်းတွေတော့မပေါ်ပါဘူးခက်ရှက်ရှားအရင်ကတည်းကသူတို့ကဒါမျိုးတွေပုံမှာဆိုလို့ရှိရင်ဒီစီးဘွားဝယ်တဲ့လူကဒီလိုက်ပြီးချားကြည့်နေတော့အရင်ကတည်းကပူဆိုးသွားတော့ပါနေတယ်ငိုကလေးကမှသူကပိတ်ပင်ပြီးတော့ဒါလုံနေကြတော့ကျတော့အခုဆိုတော့ဘုဘဘဘဘစီးဘွားရှားပါလား
ဝက်လက်မြို့ရှိချမ်းကစစ်ရှောင်တွေဟာလည်းတုတ်ကွေးဖြစ်နေကြသလိုစေဝါရှာပတာကြောင့်လက်ရှိမှာစေးမီတို့တွေနဲ့သာကုနေကြရတယ်လို့ဒေသခံတို့ကပြောပါတယ
်။အခက်ကတော့အများကြီးပါတော်ရည်ထဲမှာအကုန်လုံးကတော်ရည်နေကြရပြီးများလေ။အခုကာလမှာတော့နာစီရတွေ1000ကျော်ပဲကျွန်တော်တို့ဒီကျန်တဲ့ကျောင်းဖြားတာတွေအဲ့လိုမျိုးရှိတယ်နော်။တေကူတောင်ကတော့ရှိတယ်မှာရှိတယ်များလဲအခုကြတော့မှဒီစစ်ကြောင်းတွေတတ်ထူတယ်ကြတော့ဒီအတိုင်းတော့စေကူတောင်ကြီးလည်းကောင်းကောင်းမရှိပါဘူး။အဲဒီကိုစေးမီတို့လေးနဲ့ မှာဖြားရတယ်ဟိုဓမ္မကြီးတွေတောင်းအခုလိုမျိုးတောင်းဒီလိုမျိုးပြီးသွားရများပါတယ
်စစ်တပ်ရဲ့နယ်မြေရှင်းတဲ့ထိုးစစ်အတွက်မှာမိရှုဖျက်ဆီးခံရတဲ့ရွာတွေတဲ့နေအိမ်တွေအပြင်စပက်ကြီးတွေကိုပါဖျက်ဆီးခံရတာကြောင့်လက်ရှိမှာရိတ်ခါလူအပ်ချက်တွေလည်းရှိနေတယ်လူဒေသခံတွေကပြောပါတယ
်လက်ရှိမှာဘာလို့လဲလောလည်းမိရှုခံရတဲ့ရွာတွေမှာဟိုကျွန်တော်စပက်ကြီးရောဆာရှုခံရတဲ့ရွာရှိတယ်ဒါတော့ကျွန်ကြီးရဆိုရင်တိုင်းနှလုံးနဲ့စပက်ကြီးကလေးကြီးတိုင်းနဲ့အဲ့လိုမျိုးရှုခံရတော့ဟိုရန်နံထူတော်ဟုတ်တယ်သူတို့မှလည်းခက်ခဲနေတယ်အဲဒီကမှလည်းစေလေးချောင်းတွေတက်အဲရိတ်ခါပါညာလိုအပ်ပါတယ
်စကိုင်းတိုင်းအတွင်းမှာဥယင်စွန်ခွာထွက်ပြေးနေကြရတဲ့စစ်ဆောင်ရေးအတွက်ကလည်းပို့ပြီးတော့တူလာနေပါတယ်ပြည်သူကာကွယ်ရေးတပ် PDF တွေဟာကြေးရွာတွေကိုခြေကုပ်ယူပြီးအကြမ်းဖက်လုပ်ငန်းတွေလုပ်နေတယ်ဆိုပြီးတော့မြန်မာစစ်တပ်ဘက်ကတော့ဆွဆွဲထားပါတယ်ဒီလိုအကြောင်းပြချက်နဲ့နေပြည်တော်ရှင်းလင်းထိုးစစ်နဲ့လေကြောင်းတိုက်ခတ်မှုတွေဇက်တိုက်တိုးပြီးလှုပ်ဆောင်လာနေတာကြောင့်စစ်ဘေးဒုက္ခသည်တွေလည်းပိုးပြီးတော့တိုးလာနေပါတယ်ရှင
်။လက်ခင်ဖြူထွေးပြောပြသွားတာပါ။စကိုင်းတိုင်းဝက်လက်ဒေတာဘက်မှာလည်းစစ်ကောင်စီကအင်အားသုံးနေပြည်တော်ရှင်းလုံနေတဲ့အတွက်စစ်ဘေးဒုက္ခသည်တွေရင်ဆိုင်နေရတဲ့အခြေအနေကိုကြားခဲ့ရတာပါ။အခုတော့တိုက်ပွဲဖြစ်နေတဲ့ကရင်ပြည်နယ်ဒီဒေသဘက်ကအခြေအနေကိုကြည့်ကြရအောင်ပါရှင်။ထိုင်းမြန်မာကုန်စည်ကူးတန်းရောင်းဝယ်ရေးမှာအဓိကကျတဲ့အာရှလမ်းမကြီးရဲ့ကရင်ပြည်နယ်ကော့ဂရိတ်နဲ့မြောက်ဒီလမ်းပိုင်းနေရာတချို့မှာကရင်အမျိုးသားလွတ်မြောက်ရေးတပ်မတော် KNLA နဲ့မြန်မာစစ်တပ်ကြားမှာတိုက်ပွဲတွေဖြစ်နေပြီးတော့ကုန်နဲ့ခီးတယ်ရင်အများအပြားပိတ်ဆို့နေတယ်လို့ဒေသခံတွေက VOE ကိုပြောပါရယ်။ရင်ကျော်ပိတ်ဆို့တဲ့အထက်မှာပါတဲ့တက်ကြီးရွယ်အိုနဲ့ကလေးတရာနီးပေါင်းကိုဒီလူမှုကူညီရေးအဖွဲ့တွေကစောက်ရှောက်ပေးထားရပါတယ်။အာရှလမ်းမပေါ်ကတိုက်ပွဲအကြောင်းသတင်းပေးဖို့ချက်ကိုတော့ကိုငိမ့်ချန်းကပြောပြမှာပါရှင
်။အာရှလမ်းမကြီးရဲ့ Concrete မြောက်ရီလမ်းပိုင်းတာနောရေတကွန်အနီးတစ်ဝိုက်မှာ KNLA နဲ့မြန်မာစစ်တပ်အကြားတိုက်ပွဲဖြစ်ပွားနေတာပါဒီနေ့အောက်တိုဘာ19ရက်ညနေပိုင်းအထိဒီလမ်းပေါ်မှာကားအစီးရင်900လောက်ပိတ်မိနေတယ်လို့လူမှုကူညီရေးအဖွဲ့တွေဒေသခံတွေက VOA ကိုပြောပါတယ်မနေ့ကနေ့လယ်ပိုင်းကတည်းကတိုက်ပွဲတွေပြန်ဖြစ်နေတဲ့အတွက်တက်ကြီးရွယ်အိုတွေနဲ့ကလေးတွေကိုကူညီထားရကြောင်းပလဲဖြူလူမှုကူညီရေးရဲ့ဥက္ကဋ္ဌဦးလာရွှေကပြောပါတယ်ကော့ဂရိတ်မျိုးဘက်မှာရင်အစီးရင်200ခန်းနဲ့မြောက်ရီမျိုးဘက်မှာတော့ရင်စည်းရေ200ထက်မနည်းပိတ်ဆို့သွားတယ်လို့လည်းသူကပြောပါတယ်
။ဒီဘက်ကဝင်ဝင်နေပြီနည်းတော့ပြင်နေတယ်။ဒါပေမဲ့ရင်ရောသွားလာတော့တော့ဝါတော့မရှိပါဘူးနဲ့။ကြက်ကောက်ပါရဲ့ခင်ဗျ။ကျွန်တော်တို့ရုံးမှာပြီးတယ်ဒီတက်ကြီးတွေကလေးငယ်တွေအားလုံးလက်ခံထားပါတယ်။စိတ်ခွင့်လည်းပေးထားပါတယ်ခင်ဗျ။ညတော့ကတော့ဆက်ဆက်ဆိုတယ်ညတော့ရောက်ဖို့ရောက်မယ်မ
ြေ။ကရင်မျိုးသားလွတ်မြောက်ရေးတပ်မတော် KNLA နဲ့အတူတခြားပူးပေါင်းလက်နက်ကင်အဖွဲ့တွေလည်းမြန်မာစစ်တပ်နဲ့ဖြစ်ပွားနေတဲ့တိုက်ပွဲမှာပါဝင်တဲ့အကြောင်းဒေသခံတချို့ကပြောပါတယ်ထိုင်းကုန်စီတွေနဲ့မြောက်ရီဘက်ကဆင်းသွားတဲ့ကုန်ကားတွေရောမြောက်ရီဘက်ကိုတက်သွားတဲ့ကုန်ကားတွေပါလက်နက်ကိုင်အဖွဲ့တွေကလုံခြုံရေးအရာဖြတ်တန်းသွားလာခွင့်ယာယီပိတ်ပင်ထားတဲ့အကြောင်းမြောက်ရီကလုပ်ငန်းရှင်တူက VOA ကိုပြောပါတယ
်ဟိုအခုလက်ရှိဖြစ်နေတဲ့နေရာကတော့လောကအရေးပါတဲ့နေရာပေါ့ကျွန်တော်တို့အရင်လမ်းဟောင်းကကျတော့လောကအတုံးပြုတ်ပွင့်မပေးထားဘူးလေမြောက်ရီလမ်းတစ်ကပဲသွားလာနေရတာပဲအခုလက်ရှိသူတို့အဲ့မှာဖြစ်ခဲ့နေတာဒါဒီကုန်စီရတဲ့အောက်ကလည်းအပေါ်တလုံးများတယ်အပေါ်ကလည်းအောက်ကိုဖြင်းလို့မရဘူးအပေါ်ကတော့ကျွန်တော်ဒီကော့ဂရိတ်မှာတော့ပိတ်ပြီလေ
အခုတိုက်ပွဲဖြစ်ပွားတဲ့နေရာဟာကရင်မျိုးသားအစည်းအရုံး KNU KNLA တပ်မဟာ6ထိန်းချုပ်တဲ့နေရာဖြစ်ပါတယ်မကြာခဏဆိုသလိုဒီလမ်းပိုင်းပေါ်မှာတိုက်ပွဲတွေဖြစ်ပွားလေရှိပြီးတော့ရင်သွားလာတဲ့ကူးတန်းရောင်းဝယ်ရေးပိတ်ဆို့ခဲ့တာတွေလည်းရှိပါတယ်ဒီကနေ့နေ့လယ်12နာရီလောက်မှာတော့ခရီးတင်ရင်ငယ်တွေကိုလက်နက်ကင်အဖွဲ့တချို့က45မိနစ်လောက်ဖြတ်တန်းခွင့်ပြုခဲ့ပြီးကုန်တင်ရင်အကြီးတွေကိုတော့ဖြတ်တန်းခွင့်ယာယီပိတ်ပင်ထားတဲ့အကြောင်းလုပ်ငန်းရှင်တချို့ကပြောပါတယ်ခင်ဗျာ
ကိုငိမ့်ချန်းပြောပြသွားတာပါ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကို website စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းအချိန်မီနားဆင်ကြည့်ရှုနိုင်ကြပါတယ်ရှင်။ဗုဒ္ဓဘုညချမ်း VOA မြန်မာပိုင်းအစီအစဉ်တွေကိုတင်ဆက်တဲ့အခါမှာမကြခင်မှာတော့အပစင်ကဏ္ဍတွေကိုနားဆင်ကြည့်ရှုရမှာပါ။အဲ့ဒီထဲမှာတော့ဥကျော်စံတာရဲ့မြမအရေးတုံးသက်ချက်အစီအစဉ်မှာအာဆီယံအခက်အခဲမြမအကျက်အတဲကိုတုံးသက်ဆွေးနွေးထားတာကိုလည်းနားဆင်ကြည့်ရှုရမှာပါ။ကျမတို့ VOA မြန်မာပိုင်းကနေဒီရုပ်တံအစီအစဉ်ကိုလည်းတင်ဆက်နေပါတယ်မြန်မာစံတော်ချိန်ည9နာရီကနေ9နာရီခွဲအထိနားဆင်ကြည့်ရှုနိုင်ကြပါတယ်ရှင
်ဗီဒီယိုအမေရိကန်တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီလူမှုမိတ်ဆွေရုပ်တံ line ကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တန်နဲ့ RFA လွတ်လပ်တဲ့အာရှအတန်မြန်မာဘာသာအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေအချိန်မြင့်ထုတ်လွှင့်တင်ဆက်ပေးနေတာပါ မြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအဖြစ်အာရှဒေသနဲ့ကမ္ဘာတစ်လွှာကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသက်ဝိုင်းအစီအစဉ်တွဲဆုံမေးမြန်းခန်းတို့ကိုကြည့်ရှုကြရမှာပါ။လူရုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် Youtel Chat 70B Asia Bing Juru Channel 101ဒါမှမဟုတ် Timecom 6 Juru Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ်။ကျိုးရဖိုင်မှုအသေးစိတ်အချက်လက်ကို VOA မြန်မာပိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင်။မြန်မာနိုင်ငံကပြည်ထောင်စုသတင်းမှန်တွေပို့ပေးနိုင်မှုလူလူမိတ်ဆွေအရောက်လာခဲ့ပါပြီနော
်။ဗုဒ္ဓဘုနေ့ညချမ်း VOA မြန်မာပိုင်းအစီအစဉ်ကို Washington DC ကနေဆက်လက်တင်ဆက်နေပါတယ်။ဒီလူထုမိတ်ဆွေအစီအစဉ်ကိုလည်းလွတ်တက်တဲ့အာရှအသံ RFA မြန်မာနဲ့ VOA မြန်မာပိုင်းတို့ဟာ24နာရီပူးပေါင်းတင်ဆက်နေပါတယ်ရှင်။အခုကျမတို့ဒီအပတ်စဉ်ကဏ္ဍတွေကိုဆက်ပြီးတော့ထုတ်လွှင့်နေတဲ့အခါမှာဦးကျော်စံသားရဲ့မြန်မာရေးသုံးသက်ချက်လူထုနဲ့ကျန်းမာရေးအားကစားကဏ္ဍစတာတွေကိုနားဆင်ကြည့်ရှုရမှာပါ။အဲ့ဒီထဲမှာမှပထမဦးဆုံးလူထုနဲ့ကျန်းမာရေးအစီအစဉ်ကိုတင်ဆက်မှာပါရှင်။ဒီတစ်ပတ်အတွက်တော့လိင်ငါတဆင့်ကူးဆက်တဲ့ယောဂတွေကိုကုသတဲ့နေရာမှာယောဂအမြင့်ပြည့်စေဖို့နဲ့လိင်ဆက်ဆံဘက်ကနေဒီပြန်ပြီးတော့ကူးဆက်ခံရတာမျိုးတွေမဖြစ်စေဖို့အတွက်လိင်ဆက်ဆံဘက်ကိုပါစစ်ဆေးကုသမှုပြုလုပ်ပေးဖို့လိုအပ်တဲ့အကြောင်းကိုဒေါက်တာတန်းစောကပြောပြမှာပါရှင
်။လိင်ဆက်ဆံရာကနေတဆင့်ကူးဆက်တဲ့ယောဂတွေထဲမှာယောဂအများစုကပျောက်ကင်းအောင်ကုသနိုင်တဲ့ယောဂတွေဖြစ်နေတာပါ။ပျောက်ကင်းအောင်ကုသလို့မရတဲ့ယောဂတွေလည်းရှိပေမဲ့ယောဂအများစုကတော့ကုသပျောက်ကင်းနိုင်တယ်လို့အရေးပါနဲ့ကလာသားယောဂဆိုင်ရာဆရာဝန်ကြီးဖြစ်သူဒေါက်တာဦးမျိုးတန်ကအခုလို့ရှင်းပြပါပါတယ်
။လိင်မှုဆံကူးဆက်ယောဂတွေကအများသောအားဖြင့်တော့ကုသလို့ပျောက်ကင်းမှုတချို့ယောဂတွေဆိုရင်တော့လေကုသရတာကြာတာပေါ့ကြာရင်ကုသရတာမျိုးရှိတာဥပမာဆိုလို့ရှိရင်စီးပူညောင်းကြကနိုရောဂါလိုမျိုးနောက်ကလာမိုက်ဒီယာလို့ခေါ်တဲ့ကလာမိုက်ဒီယာထရိုက်ဂိုမက်တစ်ပိုးကြောင့်ဖြစ်တဲ့ကလိုင်းလို့လည်းခေါ်တာပေါ့နော်အဲ့ဒီမှာဆိုရင်ယောဂလက္ခဏာကြီးလိုက်လို့ရှိရင်ပြီထွက်တယ်ပြူအနှစ်တွေထွက်တယ်တချို့ကျတော့လည်းပြူအကြီးကြီးလေးထွက်တယ်အဲ့ဆိုလို့ရှိရင်ကနော်အော်ကလာမိုက်ဒီယာအဲ့ဒီခုဖြစ်နေတခြားပိုးတွေကြောင့်လည်းဖြစ်နိုင်တယ်ပေါ့နော်အဲ့မှာဆိုလို့ရှိရင် gram positive bacteria ရှိတယ် gram negative bacteria ရှိတယ်ဒါတွေကတော့သူရဲ့ဆေးကိုတည်တည်ချာချာကုသမယ်ဆိုလို့ရှိရင်ယောဂပျောက်ကင်းနိုင်တယ်။ယောဂလောကပျောက်ကင်းနိုင်တယ်။နောက်တချို့ယောဂတွေကယောဂပျောက်ဖို့ကြာတာရှိတယ်။ဥပမာဆိုလို့ရှိရင်လိင်မှုဆိုင်ကူးဆက်ယောဂတွေမှာ HIV ကူးဆက်ရတယ်။ဒါ HIV ပိုးကူးဆက်ခံထားလို့ရှိရင်သူကချက်ချင်းမပျောက်နိုင်ဘူး။နှစ်ရှည်လာမှဆရာတို့ကအမြဲတမ်းဆေးအကြာကြီးကူးရတယ်။နောက်တစ်ခုက Hepatitis B ကို Hepatitis C ကိုဒါတွေကလည်းလိင်မှုဆိုင်ကူးဆက်ယောဂတွေထဲမှာပါတယ်။သူတို့ကလည်းကုသရတာကြာတယ်ပေါ့
။လိင်ငါတဆင့်ကူးဆက်တဲ့ယောဂတွေကိုကုသတဲ့နေရာမှာယောဂဝေဒနာရှင်ကိုတာမကသူ့ရဲ့လိင်ဆက်ဆံဘက်ကိုပါအတူတကွကုသပေးဖို့လိုအပ်တာပါ။လိင်ဆက်ဆံဘက်ကနှစ်သိမ့်ဆွေးနွေးပညာပေးပြီးလိုအပ်ရင်ကုသမှုပြုလုပ်ပေးဖို့လိုတယ်လို့ဒေါက်တာဦးမျိုးတန်းကရှင်းပြပါလေ
။ဒါပေမဲ့တချို့ယောဂတွေကကုသလို့လွယ်ကူတယ်ပျောက်ကင်းတယ်ဆိုပေမဲ့ကုသတဲ့နည်းကမှဆရာတော်ကဆေးတစ်ခုပေးလိုက်တယ်ပြီးပြီးတော့တောက်ယုံနဲ့ဒီယောဂကုသမှုကပြီးပြီးတော့ညာသားဖြစ်ပါရီလောက်ရတယ်ဆိုတော့ကောင်ဆယ်လင်းပေါ့နှစ်သိမ့်ဆွေးနွေးပညာပေးတာတွေလောက်ရတယ်။နောက်ဟက် education ကျမ်းမာရေးပညာပေးတာတွေလောက်ရနောက်တစ်ခုကအဲ့ဒါတွေလုံနိုင်မှုအတွက်ဆိုလို့ရှိရင်ဒီလိင်မှုဆိုင်ရဲ့ကုသယောဂဆိုတာ sexual partner ရှိတယ်။ partner မှာဒီကုသယောဂရှိနေတဲ့ခြံတော့သူ့ကိုအဲ့တော့ကုသတဲ့နေရာမှာအိမ်တော်ဖက်ရှိတဲ့ merit couple တွေပါဆိုလို့ရှိရင်အိမ်တော်ရှင်တယောက်ကိုကုယုံလည်းမရသူ့ရဲ့အိမ်တော်ဘက်ကပါ sexual partner ကိုပါကုမရတချို့ကြတဲ့အိမ်ချောင်မကြသေးဘဲနဲ့ဟို living together နေလို့ sexual exposure ရှိလို့ဆိုလို့ရှိရင်လည်းသူ့ရဲ့ partner တွေပါ notify လို့ပေါ့နော်သူ့ကိုရှာဖွေပြီးတော့ကုသ counseling လုပ်ရအဲ့ဒါမှလည်းဒီယောဂကုသမှုကထိရောက်အောင်မြင်နိုင်တယ်ပေါ့
ကုသပျောက်ကင်းနိုင်တဲ့လိင်ငါတဆင့်ကုဆက်တဲ့ယောဂတွေဟာလူနာတချို့မှာတော့ယောဂလက္ခဏာပြန်ပြတာမျိုးကြိုတရားလေးရှိပါတယ်။ဒီလိုအချိန်တွေကြုံရပြီဆိုရင်နောက်တစ်ချိန်ပြန်ကုဆက်ခံရတာလားဓမ္မမဟုတ်ပထမအချိန်ကုသကလေးကမပျောက်ကင်းသေးတာလားဆေးရင်ပန်းနေတာလားဆိုတာတွေကိုသုံးသပ်ဖို့လိုတယ်လို့ဒေါက်တာဦးမျိုးတန်းကအခုလိုပြောပါရစေ။
အဲ့တော့ဆရာတို့အနေနဲ့ပြန်ချိလိုက်လို့ရှိရင်တချို့ယောဂတွေကပြန်ဖြစ်တယ်ဆိုတော့က ပြန်ဖြစ်တယ်ဆိုတဲ့နေရာမှာပြန်ကြည့်လိုက်ရင်သူကနှမျိုးဖြစ်နိုင်တော့တစ်ခုကတော့ဒီယောဂပိုးကုသလို့မပြောက်သေးတာလားဒါမှမဟုတ်ရှင်ကုသလို့ပျောက်ပြီးသားဒါပြန်ပြီးတော့ကုသခံရတာ reinfection ပေါ့ reinfection သူကအမျိုးသားကိုကုတယ်သူကတော့ပျောက်သွားတယ်ဒါပေမဲ့မျိုးသမီးမှကုသခံရတယ်မသိလိုက်ဘူးမျိုးသမီးနဲ့ပြန်နေတဲ့ခါမှာသူကပြန်ပြီးတော့ကုသခံအဲ့တော့ reinfection လားနောက်ပြီးတော့တချို့ကျတော့ resistant ပေါ့ဆေးမတိုးတာလားဆိုတော့ကွဲပြားအောင်ဒီဒါတွေကိုအစကနေကရှင်းရှင်းလင်းလင်းသိဖို့ဆိုရင်ဆေးပူးတဲ့နေရာမှာဆရာတို့ counseling consultation partner notification ဆိုတဲ့အစ်စ်နေပဲစိတ်ရှည်လဲရှည်နေတိတ်ချာရှင်းပြရရှင်းပြရတဲ့အပြင်ဒီကာယကံရှင်ကိုယ်တိုင်ကလည်းသူတို့ရဲ့လိမ်မှုဆိုင်ရာကိစ္စတွေမှာပွန့်ပွန့်လဲလဲဆရာဝန်နဲ့တိုင်ပင်ဆွေးနွေးဖို့လိုတာပေါ့အဲ့လိုတိုင်ပင်ဆွေးနွေးမှလည်းကုသရတဲ့နေရာမှာပို့ပြီးတော့ထိရောက်အောင်မြင်တဲ့ကုသလို့ပြောင်းတယ်
။လင်္ကာတစ်ဆင့်ကုဆက်တဲ့ယောဂတွေကိုကုသတဲ့နေရာမှာယောဂအမြင့်ပြည့်စီဖို့နဲ့လေးဆက်ဆက်ဘက်ကနေပြန်လဲကုဆက်ခံရတာမျိုးတွေမဖြစ်စီဖို့အတွက်လေးဆက်ဆက်ဘက်ကပါစစ်စစ်ကုသမှုပြုလုပ်ပေးဖို့လိုတဲ့အကြောင်းတင်ပြပေးလိုက်တာဖြစ်ပါတယ်ကျွန်တော်တန်ဆောပ
ဒါကတော့ဒေါက်တာတန်းစောအပတ်စဉ်တင်ဆက်နေတဲ့လူထုနဲ့ကျမကြီးအစီအစဉ်ပါရှင်။အခုတော့ဥကြော်စံသာရဲ့မြမကြီးသုံးသက်ချက်အစီအစဉ်ကိုနားဆင်ကြည့်ရှုကြရအောင်ပါ။ဒေတာတစ်ခုလုံးကိုရိုက်ခတ်လာနေတဲ့မြမပြဿနာကိုအာဆီယံကင်တွင်ရခန့်နေချိန်မှာမြမကိုအာဆီယံကထုတ်ပယ်ပြင်နိုင်သလား။ဒိုတီမဟုတ်မြမကပဲနှုတ်ထွက်နိုင်သလား။အာဆီယံနဲ့မြမတီချာကင်းကင်းရှင်းရှင်းနေဖို့ဆိုတာကတော့ဖြစ်နိုင်ပါသလားမြမအရေးသုံးသက်သူ ISP မြန်မာမြန်မာနိုင်ငံမဟာဗျူဟာနဲ့မူဝါဒလေ့လာရေးအဖွဲ့ညွှန်ကြားရေးမှူးဥအောင်သူငိမ့်နဲ့ဥကျော်စံသာတို့သုံးသက်ဆွေးနွေးထားပါတယ်ရှင
်သွန်သူငိမ့်ခင်ကျွန်တော်ဒီကနေ့ဆွေးနွေးချင်တာကတော့မြန်မာနဲ့အာဆီယံအကြားဖြစ်နေတဲ့ပြဿနာပါပဲတကယ်တော့ကျွန်တော်ပထမစဉ်းစားတာကတော့မြန်မာဟာအာဆီယံကနှုတ်ထွက်မလားဆိုပြီးစဉ်းစားပါတယ်။ဒါပေမဲ့လည်းအာဆီယံထဲမှာလည်းပဲမြန်မာကိုထုတ်ပစ်ခြင်းနဲ့အစိပ်ပိုင်းတချို့ရှိနေတယ်တော့ကျွန်တော်မေးတဲ့မိကွန်းဟာမြန်မာဟာအာဆီယံကနှုတ်ထွက်မလားဆိုတာတဲ့မြန်မာနဲ့အာဆီယံဦးစားကွဲတော့မလားဆိုတဲ့သဘောမျိုးဖြစ်ပါတယ်။ဒါပေမဲ့ပထမဆုံးကတော့မြန်မာဟာအာဆီယံကနှုတ်ထွက်မယ်ဆိုတဲ့သတင်းအနှံတချို့လည်းမြန်မာပြည်တွင်းကနေကြားနေရပါတယ်။ဆိုတော့အဲ့ဒီဟာဘယ်လောက်ဖြစ်နိုင်တယ်လဲတကယ်ကထွက်နိုင်ကြဆိုတာပထမဆုံးပြောပါခင်ဗျာ။
ဟုတ်ကဲ့ကျွန်တော်မြင်တာတော့သဘောထားတင်းမာတဲ့သူတွေလည်းရှိပါတယ်အထူးသဖြင့်တော့နိုင်ငံညာကြီးဝန်ကြီးဌာနအပိုင်းကသဘောထားတင်းမာတဲ့သူတွေရှိတယ်နောက်တစ်ခါတချို့အကြံပေးနေတဲ့သူတွေလည်းရှိတယ်သူတို့ကကုလသမဂ္ဂနဲ့ပတ်သက်လို့လည်းတင်းနေမှမှဆောင်းပါးကြီးရေးကြတာတွေရှိတယ်အဲ့ဒါအပြင်မှာနောက်တစ်ခါအခုအင်ဒိုနီးရှားကအာဆီယံလက်ရာဥက္ကဋ္ဌဖြစ်လာရင် PR တွေပေးလာရင်နှုတ်ထွက်ဖို့ဆိုတဲ့အသံမျိုးတွေလည်းဖြစ်တယ်ဖြစ်တော့ကျွန်တော်မြင်တာတော့ဟိုဒီအာဆီယံကဘလောက်ပဲအရေးပါသည်ဖြစ်စီမပါသည်ဖြစ်စီပေါ့ကျွန်တော်တို့ရဲ့ဒေသဆိုင်ရာအဖွဲ့ကြီးဖြစ်တော့နှုတ်မထွက်သင့်ဘူးလို့ထင်ပါတယ်နောက်တစ်ခုကကျတော့အခုလောလောဆယ်ကမ္ဘောဒီးယားကပို့ပြီးတော့စာနာမှုပေးနိုင်တယ်ပို့နားလည်နိုင်တယ်လို့ယူဆတဲ့အချိန်မှာကမ္ဘောဒီးယားလက်ရှိဥက္ကဋ္ဌဖြစ်နေတဲ့အချိန်မှာအခွင့်အောင်းယူသင့်တယ်လို့လည်းထင်ပါတယ်ခင်ဗျအ
ာဆီယံပေါ်မှာသဘောထားယူဆနှစ်မျိုးဖြစ်နေတာပေါ့အဲ့ဒါဘယ်ဘက်ကအားသာနိုင်ထင်ပါလဲ
ကျွန်တော်ကတော့မြင်တာကဟို realist ပေါ့နော်လက်တွေ့ကြတဲ့အုပ်စုကပဲအနိုင်ရမယ်လို့ထင်ပါတယ်ကျွန်တော်တို့ဟိုဒေသဆိုင်ရာကိစ္စတွေလည်းပြစ်ပယ်လို့မရနိုင်ပါဘူးနောက်တစ်ခုကအာဆီယံကကျွန်တော်တို့အသုံးမချဘူးဆိုရင်တော့မှကမ္ဘာကြီးကိုဆက်ဆံမှုနောက်ထပ်တကားပေါ့ဗောဒါပေမဲ့လက်တွေ့အနေထားမှာတော့ဒီစစ်ကောင်စီဥက္ကဋ္ဌကအစည်းအဝေးတွေတက်ခွင့်မရဘူးဗောဆိုတော့ကျန်တဲ့ဝန်ကြီးတွေကတော့သူတို့သက်ဆိုင်ရာအစည်းအဝေးတွေသွားနေကြပါတယ်ဆိုတော့ကျွန်တော်မြင်တာကတော့လက်ရှိပူပေါင်းဆက်ဆံရေးအခြေအနေကိုဆက်ထားတာပဲကောင်းတယ်လို့ထင်ပါတယ်
မြန်မာစစ်တပ်ကတခါတုန်းကလည်းပဲစေအုပ်ချုပ်ရေးကာလတုန်းကလည်းပဲနှစ်ပေါင်းများစွာအာဆီယံထဲမှာမဝင်ပဲနေခဲ့တာပဲ98မှကြာစားတော့မှဝင်တယ်အဲ့ဒီမှာလည်းပဲအာဆီယံဘက်ကလက်ခံတာကလည်းအဓိကစဉ်းစားချက်တစ်ခုပေါ့လေသူတို့ကလက်မခံရင်တရုတ်ရင်ခွင်ထဲကိုပိုရောက်သွားမယ်ဆိုတော့စဉ်းစားချက်နဲ့မြန်မာကိုအာဆီယံထဲမှာဆွဲထည့်ထားဖို့လိုတယ်လို့တွေးခဲ့ကြတယ်လို့တချို့တွေးရပါတယ်ဆိုတော့အခုကမြန်မာနိုင်ငံဟာအာဆီယံကနှုတ်ထွက်မယ်ဆိုရင်သူကတရုတ်ဘက်ကိုပိုရောက်သွားနိုင်လားတရုတ်ကိုပိုအကူနိုင်လို့လားဥက္ကမအာဆီယံထွေးအောင်သူကနိုင်ငံတကာအခင်းကျင်းမှာ
ဟုတ်ကဲ့အခုချိန်မှာတော့ကြည့်ရတာလေးဟိုတရုတ်ထက်စာရင်ရုရှားနဲ့ ပို့ပြီးတော့ဆက်ဆံရေးနီးစင်တဲ့ပုံမျိုးတော့ဖြစ်တယ်ကျွန်တော်ထင်ပါတယ်။နောက်ဟိုအာဆီယံဘက်အပိုင်းကိုကြည့်တဲ့အခါကျတော့အာဆီယံမှာကျွန်တော်တို့ဟို community လို့ခေါ်တဲ့အစိုက်ဝန်းတွေရှိပါတယ် economic community နောက်တစ်ခါကျွန်တော်တို့ဒီ security community နောက်တစ်ခါ social ပေါ့စသဖြင့်ရှိတဲ့အခါကျတော့အဲ့ဒီအစည်းအဝေးတွေမှာတော့အခုချိန်ထိတက်တက်ကြွကြွလှုပ်ရှားနေတော့တွေ့ပါတယ်။ဒါပေမဲ့နောက်တစ်ခါ RCEP လို့ခေါ်တဲ့ကျွန်တော်တို့စီးပွားရေးဆိုင်ရာဒီပူပေါင်းဆောင်ရွက်မှုပေါ့နော်ဒါတွေလည်းရှိတဲ့အခါကျတော့ကျွန်တော်မြင်တဲ့တုတ်ထွက်မယ်ဆိုရင်ကျွန်တော်တို့အခွင့်အရေးနင့်နာကြရတဲ့အများကြီးအကြောင်းရှိတယ်လို့ထင်ပါတယ
်ဆိုတော့နှုတ်မထွက်ရင်မြန်မာကအာဆီယံရဲ့ဖြစ်စီကျင်တာကိုလုံးဝလက်မခံဘူးခေါင်းမောင်းနဲ့တင်းခံနေတယ်ဆိုတော့ဘယ်လိုဆက်သွားကြမလဲအာဆီယံဘက်ကဘယ်လိုစဉ်းစားလာမလဲဤတော့
အာဆီယံကိုနိုင်ကလည်း never united ပေါ့နော်ဘယ်ခါကမှစီးလုံးညွတ်မှုမရှိပါဘူးဆိုတော့အဲ့တော့အာဆီယံထဲမှာဟိုမြန်မာကိုနဲ့သင်းမြတ်ပြီးတော့ပူးပေါင်းလုပ်ခြင်းနဲ့အုပ်စုတွေရှိပါတယ်ကမ်ဘောဒီးယားလို့ထိုင်းလို့ဗီယက်နမ်လို့ဒီထဲပါပါလိမ့်မယ်။အဲသဘောထားအတင်းမာတာအဓိကအဖြစ်တော့မလေးရှားကပါတယ်စင်ကာပူလည်းတခါလေဝေဖန်တာတွေရှိပါတယ်အင်ဒိုနီးရှားလည်းဟိုသေချာတော့မပြောနိုင်ဘူးခင်ဗျ။အဲ့တော့အဲ့လိုအနေထားမှာဒီအာဆီယံထဲမှာဟိုကမြန်မာကိုဘယ်လိုလုပ်ရမလဲဆိုတာနှိမ့်နိုင်လို့မရတဲ့အခြေအနေမျိုးရှိပါတယ်။အဲ့တော့နောက်တစ်ခါပြဿနာကလည်းဒီအမေရိကန်ပေါ့နော်အမေရိကန်ကဒီအာဆီယံကိုအဆုံးချပြီးတော့ဘာခေါ်မလဲမြန်မာကိုဖိအားပေးလာတဲ့ဆိုင်သူကတရုတ်ကိုပို့ပြီးတော့ geopolitics ပေါ့ကျွန်တော်တို့ပထဝီနိုင်ငံကြီးကစားတဲ့သဘောမျိုးပါတော့အာဆီယံထဲမှာလည်းဘယ်တော့မှဟိုကျွန်တော်တို့ညီညွတ်တဲ့သဘောထားမျိုးရလာဖို့ကခက်တယ်လို့ထင်ပါတယ်ခင်ဗျအဲ့တော့ကျွန်တော်မြင်တော့ဒီတိုင်းပဲဆက်သွားနေအောင်လို့ထင်ပါတယ်
ကျိုးကသုံးသက်ကြတယ်တလောရုံကပဲပမခစီတီနဲ့ရတဲ့ဆောင်မတစ်ခုကိုကျွန်တော်ဖတ်ရတယ်အာဆီယံဟာအရင်ကအာဆီယံမျိုးမဟုတ်တော့ဘူးခုနပြောတဲ့ community လည်းပဲအလုံးညီညွတ်တဲ့ community ဖြစ်ဖို့ဆိုတာမဖြစ်နိုင်တော့ဘူးမြန်မာကိစ္စမှာလည်းသူတို့ပြဿနာသဘောထားကွဲကြတယ်နောက်ထပ် Ukraine ကိစ္စမှာလည်းပဲသူတို့သဘောထားကွဲကြတယ်အဲ့လိုသဘောထားကွဲတဲ့ကိစ္စတွေအများကြီးရှိလာတော့အာဆီယံကိုနှိုက်ကြလည်းပဲလို့တပေါင်းတည်းရဲ့လုပ်ဖို့ဆိုတာတဲ့အုပ်စုလိုက်သူစန္ဒနဲ့သူလုံးကဖြစ်မယ်ဒါမှမဟုတ်ရင်အာဆီယံဟာရတနာတစ်ခုထဲမှာထစ်နေပြီးတော့ရှင်းမတွေ့နိုင်ပဲဖြစ်မယ်လို့လည်းသုံးသပ်ပါတယ်။အဲ့ဒါကွန်ဆူလင်းဖမ်းမယ်ထင်တယ်ဘယ်လိုသဘောပါလဲ
။ဟုတ်ပါတယ်။ဟုတ်ပါတယ်။ဟိုသူဆွေးနွေးတဲ့အချက်ကတော့ကျွန်တော်ထင်တာမှန်မယ်လို့ထင်ပါတယ်။ဒီနေ့ဟိုကဘာခင်းချင်းမှာလည်းကျွန်တော်တို့ပထဝီနိုင်ငံရေးတင်းမှမှုတွေရှိရဲတခြားအခြေအနေတွေမှာဖြစ်တော့အာဆီယံထဲမှာလည်းဒီကိစ္စတွေပေါ်မှာအမြဲတမ်းသဘောထားတညီလေးရဖို့ခက်ပါတယ်။
နောက်တစ်ခုကမြန်မာနိုင်ငံရဲ့နိုင်ငံသားရေးဝါရပေါ်လေဟိုဘုဂျုံနေဝင်အနာသိမ့်ပြီးကြတာတိုင်းပြည်ဟာ isolation ပေါ့နိုင်ငံတကာနဲ့ဝင်ဆက်ဖို့သူတို့အများကြီးဆောင်ကျင်ခဲ့တယ်ဘယ်မလိုက်ဝါရကိုတိတိကျကျကျင့်သုံးခဲ့တယ်သူတို့ဟာလွလွလပ်လပ်သိနေကျင်တယ်ဘယ်မလိုက်ကတော့နှုတ်ထွက်ခဲ့တာပဲဘယ်မလိုက်အဖွဲ့ဟာနည်းနည်းတစ်ဖက်ရင်းသွားပြီဆိုပြီးတော့ကျူဘာမှာလုတ်တဲ့အချိန်မှာနှုတ်ထွက်ခဲ့တဲ့ထင်ပါတယ်ဆိုတော့အခုနောက်ပိုင်း68မတိုင်ခင်ပတ်ဝန်းကျင်မှာတော့သူတို့ဟာ isolation policy နဲ့ insulation policy နိုင်ငံတကာအစိုင်းဝိုင်းကြတဲ့မှာဝင်ပြီးအကာအကွယ်လိုချင်တဲ့သဘောမျိုးတွေးခဲ့ရပါတယ်ဆိုတော့အခုမြန်မာနိုင်ငံရဲ့ ASEAN နဲ့ဆက်ဆံရေးတင်းမာလာတဲ့အခါကျတော့သူရဲ့နိုင်ငံသားရေးဝါဒကခုန isolation ပြန်သွားမှလားသီးခြားအထူးကြနေဖို့များပြန်ပြီးစဉ်းစားလာနိုင်ကြလားအဲ့ဒါလည်းကျွန်တော်တွေးမိရဲ
့ဟုတ်ကဲ့ဟိုခုနဦးကျော်ဆန်သာပြောသလိုဆိုရင်ကျွန်တော်ထင်တာတော့ insulation ပေါ့နော်ဟိုရုရှားနဲ့နှိကြအောင်နေပြီးတော့အကာအကွယ်ယူချင်တဲ့သဘောမျိုးလည်းရှိနိုင်ပါတယ်တော့အခုဖြစ်နေတဲ့ရေနံလောင်စာအခက်ခဲနောက်တစ်ခါကျွန်တော်တို့ကြံတဲ့ဖိအားတွေပေါ်မှာသူတို့သက်သာရသက်သာကြောင်းပေါ့နော်အဲ့တော့တရုတ်နိုင်ငံဘက်ကကြတော့လက်ရှိဒီစစ်ကောင်စီရဲ့သိမ့်နီးရဲ့အနေအထားမျိုးတော့ကျွန်တော်တို့မတွေ့ဘူးပေါ့အဲ့ဒါအဲ့လိုအနေအထားမှာတော့ကျွန်တော်မြင်တာ normalization ပေါ့ပုံမှန်ဖြစ်ရေးကိုပြန်သွားတင်တယ်လို့ထင်ပါတယ်ဦးသိစိတ်ကာလာတော့ကလည်းသူတို့အစုအပ်တက်လာပြီးတဲ့နောက်မှာ normalization ဆိုပြီးတော့အနောက်နိုင်ငံတွေနဲ့ပြည်လည်အောင်လုပ်တဲ့ကိစ္စတွေကျော်ဒါရီကကျွန်တော်ထင်တယ်ဟိုကျွန်တော်တို့နိုင်ငံရဲ့အနာဂတ်ရောစီးပွားရေးရောကျန်တဲ့အကျိုးစီးပွားတွေအတွက်ပါအရေးကြီးတယ်လို့ထင်ပါတယ်ခင်ဗ
ျဟုတ်ကဲ့ကျွန်တော်ဖြစ်သင့်တာတွေပေါ့တကယ်တော့လက်တွေ့မှာရောတကယ်ရှိတွေ့နိုင်ရမလားဤတော့အာဆီယံကရောအလျှော့ပေးမလားသူတို့ရဲ့မူငါချက်တဲ့ဒေါန်ဆန်းစုကြည်နဲ့တွေ့ခွင့်တောင်းတဲ့စစ်ကောင်စီဘက်ကအရင်စွိမယ်ထင်ပါတယ်ဆိုတော့အဲ့ဒါကိုလိုက်လျောမလားနောက်စစ်ကောင်စီကမကြခင်လှုပ်လာမယ်ဆိုတော့ရွေးကောက်ပွဲကိုအာဆီယံကအစည်းအမပြုထောက်ခံပါမလားအဲ့ဒါလည်းစဉ်းစားကြရရှိတယ်တကယ်လို့အဲ့ဒီဟာတွေကိုလက်မခံခဲ့ဘူးဆိုရင်တော့ဘယ်လိုရှေ့တိုးကြမလဲ
ကျွန်တော်ထင်တာပေါ့နော်ကျွန်တော်ထင်တာကအာဆီယံကလက်ရှိ consensus ငါးချက်ကိုပြန်ပြီးတော့ revise လုပ်တာမျိုးပြန်လဲပြင်ဆင်ချော့တာမျိုးပေါ့ဒါမျိုးလည်းဖြစ်နိုင်တယ်ထင်ပါတယ်ဆိုတော့တစ်ဖက်မှာကြတော့လေဒ တော့ဆန်းစုကြည်နဲ့အခုချိန်မှာဒီကမ္ဘောဒီးယားဝန်ကြီးချုပ်နဲ့ပြေးတွေ့လို့ရှိရင်ဒါကကျွန်တော်ထင်တယ်အခွင့်ကောင်းလို့ထင်တယ်။တော့ဒေါ်ဆန်းစုကြည်ရဲ့ကတ်ကအခုချိန်ကြီးကအရေးပါနေတယ်လို့ယူဆပါတယ်။နောက်တစ်ခုကကျတော့ဒီလိုပြေးတွေ့ခြင်းအဖြစ်တစ်ဖက်မှာနိုင်ငံတကာဖိအားတွေရော့သွားနိုင်တယ်လို့တစ်ဖက်မှာလည်းကျွန်တော်တို့လာမယ့်ရွေးကောက်ပွဲကိစ္စကိုထောက်ခံမှုအခြေအနေတွေကအများကြီးဖြစ်လာနိုင်တယ်။
ဆိုအာဆီယံဖက်ကရောဘာလျှော့ပေးနိုင်မလဲ။ပြန်ကကင်ဘောဒီးယားပေါ့အခုသူကတော့အစကတည်းကသူကိုနိုင်ကလည်းပဲတိတ်မထူးဘူးလို့လူကပြောနေကြတော့သူကတော့ဖြစ်နိုင်တယ်ပေါ့လေ။စစ်ကောင်စီကသူတို့လက်ခံနေတဲ့သင်းမြောင်သူတို့နီးမျိုးစုံစူးစမ်းခြင်းဒါပေမဲ့အင်ဒိုနီးရှားဥက္ကဋ္ဌဖြစ်လာတဲ့အခါမှာအဲ့ဒီသဘောမျိုးထားနိုင်မှာမလား
။ဟိုကျွန်တော်မြင်တာတော့အာဆီယံဘက်ကအပြုသဘောနဲ့ဟိုချင်းကတ်တဲ့ပုံစံမျိုးတွေလည်းပြန်ပြီးတော့ဟိုစဉ်းစားကောင်းစဉ်းစားလာနိုင်မှာ။တော့နောက်တစ်ခုကအင်ဒိုနီးရှားဥက္ကဋ္ဌဖြစ်လို့ရှိရင်ဘယ်လို position မျိုးယူမယ်ပေါ့နော်ဘယ်လိုရည်တည်ချက်မျိုးလုပ်မယ်ဆိုတာတော့ပြောဖို့ခက်သေးတဲ့အနေထားပါပဲဆိုတော့အဲ့တော့ကျွန်တော်မြင်တာတော့ဒေသတွင်းမှာကျွန်တော်တို့နိုင်ငံအခြေအနေကတော့ a lost cause ပေါ့နော်နိုင်ငံတွေတော်တော်များများကဟိုစိတ်ပြက်လက်ပြက်အနေထားလည်းရှိပါတယ်တော့တစ်ဖက်မှာကျတော့လည်းဟိုမဖြစ်သာလို့ဆက်ဆံနေရတဲ့ပုံစံမျိုးလည်းရှိပါတယ်ဆိုတော့ဒီလိုပဲအကြတဲ့နဲ့ဆက်သွားမယ်လို့ထင်ပါတယ
်ဟုတ်ကဲ့ဆိုတော့တကယ်လို့အဆိုးဆုံးဖြစ်လာပြီးမြန်မာနိုင်ငံဟာအာဆီယံပြင်ပကိုကြောက်သွားတဲ့ဆိုသည့်တိုင်အာဆီယံနိုင်ငံတွေဟာမြန်မာနဲ့တိတိဆက်ဆံမှုမလုပ်ခင်းနဲ့ဘယ်ဖြစ်မလဲမြန်မာနိုင်ငံရဲ့ပြဿနာကဒေသကိုရိုက်ခတ်နေတာတို့ဘာလို့အများကြီးပေါ်နေတခါစီးပွားရေးကိစ္စအဲ့လိုကိစ္စတွေရှိနေတော့အာဆီယံကနဲ့မြန်မာနဲ့လုံးဝမခေါ်မပြောနေလို့ဖြစ်ပါမလားဗျာတကယ်လို့အာဆီယံအဖွဲ့ဝင်မဟုတ်ဒီတိုင်အောင်နောက်ဆုံးအဆိုးဆုံးစဉ်းစားကြည့်ရပါလိမ့်ဘယ်လိုဆက်သွားနိုင်မလဲ
ဟုတ်ကဲ့ဟုတ်ကဲ့အကျွန်တော်မြင်တာတော့အာဆီယံကမြန်မာကိုထုတ်ပြဖို့ဆိုတာတော်တော်မဖြစ်နိုင်ပါဘူးနော်မြန်မာဘက်ကနှုတ်ထွက်တယ်ဆိုရင်တော့အတော်မိုက်မဲရကြတဲ့လောက်ရပဲဖြစ်ပါလိမ့်မယ်။နော်တကယ်လို့အဆိုးဆုံးအခြေအနေဖြစ်ခဲ့တော့မှကျွန်တော်တို့ကဟိုနိုင်ငံတကာနဲ့ဆက်ဆံရေးလိုပါတယ်။တကားပိတ်ပြီးတော့ဒီ isolation နေလို့မရပါဘူး။ဆိုတော့ဒီကြားထဲမှာတချို့ပူးပေါင်းဆောင်ရွက်မှုတွေရှိတယ် GMS တို့ကျွန်တော်တို့လမ်းချမ်းမဲခေါင်ပူးပေါင်းဆောင်ရွက်ရေးကိစ္စတွေရှိပါတယ်။ဒါပေမဲ့ဒါကလည်းကျွန်တော်ထင်တယ်လုံလောက်တဲ့ကိစ္စမဟုတ်ဘူးလို့ထင်ပါတယ
်။ဟုတ်ကဲ့ကျွန်တော်အခုဖြည့်ဆွဲမေးချင်တာကအခု
အ
န်ယူဂျီကိုအလေးနဲ့ထားဆက်ဆံနေတဲ့အာဆီယံနိုင်ငံတွေသဘောထားတွေ့ရပါတယ်ဆိုတော့ ICJ ကိစ္စမှာလည်းပဲမြန်မာနိုင်ငံကိုကူစားပြုဖို့ကိစ္စစစ်ကောင်စီနဲ့အပြိုင်အန်ယူဂျီကလည်းကြိုးစားခဲ့တာတွေ့ရပါတယ်ဆိုတော့အခုအာဆီယံနဲ့စစ်ကောင်စီဆက်ဆံရေးမပြေလည်တဲ့အခါမှာရောအန်ယူဂျီရဲ့အခန့်ကဏ္ဍဘယ်လိုဖြစ်လာနိုင်လဲထင်ပါလဲ
လက်ရှိအနေထားတော့ဟိုကျွန်တော်ပြောဖို့ခက်ပါတယ်ဒါပေမဲ့ဟိုလက်ရှိနေထားထိကတော့ဒီ NUG ကို alternative for အခြားရွေးချယ်စရာအစားထိုးစရာအစိုးရတရားလို့ကျွန်တော်ထင်တယ်မြင်လာတော့အားနည်းသေးတယ
်ဒါကတော့ဥကြောဇန်သားရဲ့မြမအရေးသုံးသက်ချက်အစီအစဉ်ကိုနားဆင်ကြည့်ရှုခဲ့ကြတာပါအခုဆက်ပြီးတော့ထုတ်လင့်မယ့်အားကစားကဏ္ဍမှာတော့ပြင်သစ်ဘောလုံးမဂ္ဂဇင်းကချီးမြှင့်တဲ့တနစ်တာအကောင်းဆုံးဘောလုံးသမားစုရွှေဘောလုံးချီးမြှင့်ပွဲအခမ်းအနားနဲ့2023ခုနှစ်အာရှဖလားဘောလုံးပတ်အတွက်အင်ရှင်အစ်တကိုရွေးချယ်လိုက်တဲ့အကြောင်းတွေကိုကိုညံနိုင်ကစူးစီးတင်ပြမှာပါရှင
်2022ခုနှစ်အတွက်ဘလန်ဒေါ်ရွှေဘောလုံးစုဘူးကပြင်သစ်နဲ့ Real Madrid တိုက်စစ်မှုကာရန်ဘန်ဇီမာကရရှိသွားခဲ့ပါတယ်။ပြင်သစ်ဘောလုံးမဂ္ဂဇင်းကချီးမြှင့်တဲ့တနစ်တာအကောင်းဆုံးဘောလုံးသမားစုရွှေဘောလုံးစုချီးမြှင့်ပွဲခန်းနာကိုအော်တိုဘာ18ရက်နေ့ကပြင်သစ်နိုင်ငံပါရစ်မြို့မှာကျင်းပခဲ့တာပါ။ဒီနေ့မှာတော့ဘန်ဇီမာကမာနေနဲ့ဒဘရိုင်းနာတို့ကိုကျော်ဖြတ်ပြီးတော့ရရှိသွားခဲ့တာဖြစ်ပြီးတော့ဒါဟာဘန်ဇီမာအတွက်တော့ရွှေဘောလုံးစုကိုပထမဆုံးအကြိမ်ရတာလည်းဖြစ်ပါတယ်။ဘန်ဇီမာဟာပြီးခဲ့တဲ့ဘောလုံးရာသီအတွက် Real Madrid အသင်းကိုဥရောပ Champions League နဲ့ Spain La Liga ဖလားနှလုံးရအောင်လှုပ်တဲ့နေရာမှာအဓိကကျတဲ့သူဖြစ်ပါတယ်။ပြီးခဲ့တဲ့ဘောလုံးရာသီအတွင်း Champions League မှာ15ဂိုးအပါဝင် Real Madrid အတွက်သူက44ဂိုးသွင်းပေးခဲ့ပြီးတော့အကောင်းဆုံးခြေစွမ်းပြနိုင်ခဲ့တာကြောင့်အခုလိုရွှေဘောလုံးစုရရှိခဲ့တာလည်းဖြစ်ပါတယ်။ဘန်ဇီးမားဟာအသက်34နှစ်မှဒီစုကိုရတာကြောင့်1956ခုနှစ်ကအင်္ဂလန်ကဆာစတန်လီမက်သျူးနောက်ပိုင်းဒီစုကိုရတဲ့သူတွေထဲမှာအသက်အကြီးဆုံးဖြစ်ပါတယ
်။ Il méritait, je crois que sur la saison ou les dernières saisons qu'il vient de réaliser, il méritait cette récompense.
ဘန်ဇီးမားရတဲ့မှာလေသူ့အနေနဲ့မနှစ်ကအပါဝင်ပြီးခဲ့တဲ့ဘောလုံးရာသီအနည်းငယ်အတွင်းသူကစားခဲ့တာအတွက်ဒီစုကိုရတဲ့လေလို့ကျွန်တော်ထင်ပါတယ်။ ဒါပြင်သူကမိသားစုကိုလည်းဦးစားပေးတဲ့ဒုတိယဆိုတာတွေ့နိုင်ပြီးတော့သူ့ကိုကူညီခဲ့တဲ့သူတွေကိုလည်းကျေးဇူးမမေ့ပဲကျေးဇူးတင်ကြောင်းပြောခဲ့ပြီးဒါကတကယ်ကိုကောင်းပါတယ
်မင်းမကုလို့ရွှေဘော်လုံးစုရတာနဲ့ပတ်သက်ပြီးတော့ Soccer Follow Journal Editor ချုပ်ကိုကျော်ကျော်မျိုးရံကတော့
2023ဘော်လုံးရာသီဒီကဘာကောင်းဆုံးစုဘယ်လိုလဲစုကိုအရေးတိုက်စံဗန်ဇီမာစကူရရှိတာထိုက်တိုက်တာစကူရရှိတော့တယ်လို့ကျွန်တော်ထင်တယ်အသက်34နှစ်အရွယ်မှာ44ကိုတရာဒီလုံး44ကိုတွင်းနိုင်တယ်ဆိုတဲ့ခြေစွမ်းမျိုးကအဲရှားပါသလိုဗန်ဇီမာရဲ့တင်းကျပ်တဲ့ရာဒီတွင်းကိုရာရီယယ်မက်ဒရစ်လာလီဂါနဲ့ချန်ပီယံလိဖလားရရှိဖို့အတွက်အများကြီးတော့ကိုပြုခဲ့ပါတယ်။ဒါကြောင့်ကျွန်တော်ကတော့ဟိုဒီစုတဲ့အထိုက်တန်ဆုံးကဘန်ဇီမားလို့ပဲထင်ပါတယ
်။နော်မီဒီဘက်မှာတော့စပိန်နဲ့ဘာစလိုနာတိုက်စင်မှုအလိုက်ဆေးယားပူတဲလက်စ်ကရသွားခဲ့ပြီးတော့ဒါဟာပူတဲလက်စ်အတွက်တော့ဘယ်လွန်ဒေါ့စုကိုနည်းနည်းစလိုက်ရရှိတာလည်းဖြစ်ပါတယ်။အင်္ဂလန်နဲ့အာစနယ်တိုက်စင်မှုဘက်မီကဒုတိယနဲ့ဩစတြေးလျနဲ့ချယ်ဆီတိုက်စင်မှုဆမ်ကာရိုကဒီနှစ်မှာတတိယရခဲ့ကြပါတယ်။အခုနှစ်အတွက်အကောင်းဆုံးလူငယ်ကစားသမားဆုကိုတော့ဘာစလိုနာနဲ့စပိန်ကွင်းလယ်လူဂါဘီကရသွားပြီးတော့အကောင်းဆုံးကိုသမားဆုရာရှင်ဆုကိုတော့ရီယယ်မက်ဒရစ်ကိုသမားတီဘိုကိုထရောကရသွားခဲ့ပါတယ်။အကောင်းဆုံးရှည်တန်းတိုက်စစ်မှုဆုဂတ်မူလာဆုကိုတော့ပြီးခဲ့တဲ့ဘောလုံးရာသီမှာဘိုင်ယန်မြူနစ်နဲ့ပိုလန်အတွက်58ဂိုးသွင်းပေးခဲ့ပြီးတော့အခုလောလောဆယ်ဘာစလိုနာမှာကစားနေတဲ့ဘိုင်ယန်တိုက်စစ်မှုဟောင်းရောဘတ်လေဗန်နော့စကီကရသွားပါတယ်။ဒါပြစီနီကောတိုက်စင်မှုမာနေကတော့သူ့ရဲ့လူမှုရေးပရိသတ်လုပ်ငန်းတွေအတွက်ဒီနေ့မှာပထမဆုံးချီးမြှင့်ခဲ့တဲ့လူသားချင်းစာနာမှုဆိုင်ရာဆုဆိုခရီဆုကိုရရှိသွားခဲ့ပါတယ်ဒီနေ့မှာထူးခြားတာတစ်ခုကတော့ဆွေဘော်လုံးဆုကိုလွန်ခဲ့တဲ့73ချိန်မှာ72ချိန်ရခဲ့တဲ့မက်ဆီနဲ့ရိုနောဒိုတို့နှစ်ယောက်စလုံးနောက်ဆုံးစကားတင်3ဆင်းတဲ့ကိုတယောက်မှမပါခဲ့ပဲရိုနောဒိုကတော့အဆင့်20ချိတ်ခဲ့ပြီးတော့မက်ဆီကတော့ပနာမလူ30ဆင်းတဲ့မှာကိုမပါခဲ့တာကြောင့်ထူးခြားတဲ့နှစ်တစ်နှစ်လိုပဲပြောရမှာဖြစ်ပါတယ်ခင်ဗျာဒီဘက်ဥရောပဘက်ကဘောလုံးပွဲတွေဘက်မှာတော့စပိန်မှာတော့ El Clasico လို့ခေါ်တဲ့ Real Madrid နဲ့ Barcelona တို့တွေ့ခဲ့ကြပြီးတော့ Real Madrid အသင်းက3ဂိုးတကိုးနဲ့နိုင်ပြီးတော့အမှတ်ပေးစရာထိပ်ကိုတက်သွားခဲ့ပါတယ် Real က Benzema နဲ့ Valverde တို့နှစ်ယောက်ကပထမပိုင်းမှာ2ဂိုးသွင်းပြီးတော့ Barcelona က Ferran Torres က82မိနစ်မှာတကိုးပြန်ချေခဲ့ပေမဲ့Real ကမိနစ်90မှာ penalty ရလို့နောက်ဆုံးမှာ3ဂိုးတကိုးနဲ့နိုင်သွားပါတယ်။ penalty ကအငင်းပွားစရာကောင်းပေမဲ့ Real တင်ထိုက်ထိုက်တန်တန်နိုင်ခဲ့တယ်လို့ပဲပြောရမှာဖြစ်ပါတယ်။ Real နည်းပြ Ancelotti ကတော့ဒီပွဲရဲ့အဓိကအဆုံးဖြတ်ကပထမပိုင်းဖြစ်တယ်ဆိုပြီးတော့ပြောလိုက်ပါတယ
်။ Yo creo que hemos sido la llave del partido ha sido la primera parte donde hemos sido mejores, más contundente, más efectivo.
ဒီပွဲရဲ့အဓိကအဆုံးဖြတ်ကပထမပိုင်းလို့ထင်ပါတယ်။အဲ့ဒီမှာကျွန်တော်တို့ထိထိရောက်ရောက်နဲ့ကောင်းကောင်းကစားနိုင်ခဲ့ပါတယ်သူတို့ကကျွန်တော်တို့ကိုဖိပြီးဘောလုံးကကျွန်တော်တို့ဘက်အချမ်းရောက်တဲ့အခါတွေမှာလည်းတသင်းလုံးစုစုစည်းစည်းနဲ့ကစားနိုင်ခဲ့လို့ကျွန်တော်တို့ခန်းစစ်ကောင်းကောင်းကစားနိုင်ခဲ့ပါတယ
် Bien, preocupado es que no me ha estado al nuestro nivel.
ဘာလို့လဲပြာရှာဗီကတော့သူတို့ပုံမှန်ခြေစမ်းမှုမရတဲ့အပေါ်မှာစိုးရင်ပြီးကြောင်းပထမဂိုးမျိုးမပေးရသင့်ပဲဖောင်းဖြစ်အောင်လုပ်ခဲ့တဲ့ကြောင်းနဲ့ Real တံပြန်တိုက်စစ်တွေကကူရသွားတာဖြစ်ပြီးတော့ဒီပွဲရှုံးတဲ့အတွက်စိတ်ပြတ်တယ်လို့ပြောလိုက်ပါတယ်အင်္ဂလန်ပရီးမီးယားလိဂ်ကမှာတော့ဒီတစ်ပတ်မှာဒီနေ့ဘောလုံးရာသီမှာရှုံးပွဲမရှိသေးတဲ့ချန်ပီယံမန်စီးတီးအသင်းရှုံးသွားပါတယ်။တင်းငွေနေကလီဗာပူးနဲ့မန်စီးတီးတို့အန်ဖီမှာကစားခဲ့ကြတာမှာလီဗာပူးကတကူးကိုမရှိနဲ့နိုင်တာကြောင့်မန်စီးတီးအသင်းဟာပထမဆုံးအချိန်ရှုံးပွဲနဲ့တွေ့သွားပါတယ်။လီဗာပူးအတွက်အနိုင်ဂိုးကိုတော့ဆာလာကသွင်းခဲ့တာပါ။ဒီပွဲမှာမန်စီးတီးကတကူးအရင်သွင်းခဲ့ပေမဲ့ VAR ကပြစ်ဒဏ်ဘောလို့သတ်မှတ်တာကြောင့်မန်စီးတီးဂိုးမရပဲမန်စီးတီးနီးပြဂွာဒီယိုလာကတော့ဒီဆုံးဖြတ်ချက်ပေါ်မှာအတော်လေးကိုဒေါသထွက်ခဲ့ပြီးတော့ဒိုင်လူကြီးကိုလည်းပြစ်တင်လိုက်ပါတယ်။ဒီတော့မန်စီးတီးအသင်းကရှုံးသွားတဲ့အချိန်မှာအာစနယ်ကလီးဒ်ယူနိုက်တက်ကိုတကိုးကိုမရှိနဲ့နိုင်လိုက်တာကြောင့်အခုဆိုရင်အာစနယ်ဟာ၄မှတ်အသာနဲ့ဇယားထိတ်ကဦးဆောင်နေပါတယ်ခင်ဗျာ။2023ခုနှစ်အာရှဖလားဘောလုံးပွဲတွေကိုတော့ကာတာနိုင်ငံမှာကျင်းပသွားမယ်လို့အာရှဘောလုံးဖွဲ့ချုပ် AFC ကအော်တိုဘာ18ရက်နေ့ကထင်ရှားလိုက်ပါတယ်။နဂိုကတော့ဒီပြိုင်ပွဲကိုတရုတ်နိုင်ငံမှာကျင်းပဖို့ရွေးချယ်ထားတာဖြစ်ပေမဲ့တရုတ်နိုင်ငံရဲ့ကိုဗစ်လုံးဝကင်းရှင်းရေးမူဝါဒကြောင့်သူတို့ကအင်ရှင်ဖြစ်ကျင်းပခွင့်ရတာကိုစွန့်လွတ်လိုက်ပြီးတော့ပြန်ရွေးချယ်တာမှာတော့ကာတာကတောင်ကိုရီးယားနဲ့အင်ဒိုနီးရှားနိုင်ငံတွေကိုအနိုင်ရပြီးတော့အင်ရှင်ဖြစ်ခွင့်ရသွားခဲ့တာဖြစ်ပါတယ်။ဒ ဒါပေမဲ့ကမ္ဘာဖလားလိုပဲဒီပြိုင်ပွဲကိုလည်းအပူတန်ရှောင်နိုင်အောင်2023ခုနှစ်နှစ်လည်အစား2024လေးအစောပိုင်းကိုပြောင်းပြီးတော့ကျင်းပသွားဖို့အခြေအနေလည်းရှိနေပါတယ်ခင်ဗျာ ဘောလုံးသမိုင်းမှာဘောလုံးဝင်အတွက်သွားဆုံးလူသေဆုံးမှုတွေတဲကတခုဖြစ်တဲ့အင်ဒိုနီးရှားနိုင်ငံကလူတရားကြောင့်သေဆုံးတဲ့ဖြစ်ရပ်ရဲ့အဓိကအကြောင်းရင်းကတော့မျက်ရည်ပုံးကြောင့်ဖြစ်တယ်လို့စုံစမ်းစစ်ဆေးဖွဲ့တွေကတွေးရှိခဲ့တဲ့အကြောင်းအင်ဒိုနီးရှားလုံခြုံရေးဝန်ကြီးကအော်တိုဘာ14ရက်နေ့မှာပြောလိုက်ပါတယ်
ဘာဟာယာအန်ကဘာဟာယာအန်အတော့ရာချွန်းပဒါဂါစီတူဆေကာရန်
မြေရည်ယူဘုံထဲမှာတုံးထားတဲ့အစိမ့်ငွေတွေကဘယ်လောက်ပြင်းထန်တယ်လဲဆိုတာကိုအမျိုးသားတုတေသနဌာနမှာဆက်ပြီးစုံစမ်းစစ်ဆေးနေပါတယ်။ဒါပေမဲ့လည်းဘလို့ရလက်ပဲဖြစ်ဖြစ်အခုလိုလူအများအများတရားရရဲ့အဓိကအကြောင်းကတော့မြေရည်ယူဘုံတုံးတာကြောင့်ဖြစ်တယ်ဆိုတာကတော့ဘလို့မှအငင်းပွားလို့မရပါဘူး။ဒါပြင်ဘောလုံးပွဲတွေမှာမြေရည်ယူဘုံမတုံးရဘူးဆိုတာကိုအဲ့မှာတာဝန်ကြတဲ့လုံခြုံရေး ီမှာပဲအဆုံးသတ်လိုက်ပါတယ်ခင်ဗျာ
။ဒါကတော့ကိုရင်နိုင်အပတ်စဉ်တင်ဆက်နေတဲ့အားကစားကဏ္ဍပါရှင်။ VOA မြန်မာပိုင်းကနေရေဒီယိုအစီအစဉ်ကိုရုပ်သံနဲ့ဖြည့်ဆွတ်တင်ဆက်နေရမှာဒီမနေ့ပိုင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနေ့6နိုင်ကနေ9နိုင်အထိတိုက်ရိုက်တင်ဆက်နေပါတယ်။ဒီအစီအစဉ်ကိုလိုင်းတိုမီတာ25 40 51တို့အပြင်လိုင်းလက်မီတာ190 kHz 1905တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။အခုဒီညပိုင်းမြန်မာစံတော်ချိန်ည9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတိုမီတာ32 51တို့အပြင်လိုင်းလက်မီတာ190 kHz 1905တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ရုပ်သံအစီအစဉ်ကိုတော့မြန်မာစံတော်ချိန်ည9နာရီကနေ9နာရီခွဲအထိတိုက်ရိုက်တင်ဆက်နေပါတယ်ရှင်။အခုတော့ဗုဒ္ဓဘူးညချမ်းအစီအစဉ်အတွက်တရင်အချင်းချုပ်ကိုတင်ဆက်ဖို့အချိန်ရောက်ပါပြီ။ဦးတင်မောင်တန်းကပြောပြမှာပါရှင
်။ရုရှားကအီရန်ဒရုန်းတွေကိုအသုံးပြုခဲ့တဲ့ကိစ္စနဲ့ပတ်သက်ပြီးဆွေးနွေးဖို့ကုလသမဂ္ဂလုံခြုံရေးကောင်စီကိုအမေရိကန်၊ဗြိတိန်နဲ့ပြည်သစ်တို့ကတောင်းဆိုထားကြပါတယ်။ပြီးခဲ့တဲ့လကရုရှားကတရားမဝင်သိမ်းသွင်းခဲ့ပြီးတဲ့နောက်ယူကရိန်းတပ်တွေကတောင်ပိုင်းနဲ့အရှေ့ဘက်ကိုထိုးစစ်ဆင်လာတဲ့အတွက်တောင်ပိုင်းခါဇန်ဒေတာမှာအလွန်ခက်ခဲတဲ့အခြေအနေကြုံနေရကြောင်းယူကရိန်းဆိုင်ရာရုရှားတပ်မှုသစ်ကပြောပါတယ်။အဓိကကြတဲ့မျိုးတွေကဒီအရတားတွေကိုချွေပြောင်းပေးနေကြောင်းရုရှားလှူလာတဲ့ရုရှားထိတ်ချုပ်ခါဇန်ဒေတာကရရှိတွေကစူးပါတယ်။ရန်ကုန်တိုင်းဒေတာကြီးအင်းစိန်မြို့နယ်အင်းစိန်ဘိုးအချင်းတောင်မှာဒီကနေ့မနက်ပိုင်းဘုံပေါက်ကွဲမှုဖြစ်ပွားခဲ့တာကြောင့်ထောင်ဝင်တန်းတွေနဲ့ပါဆယ်ထုတ်လာပို့ကြတဲ့အရတားအနည်းဆုံး10ဦးသေဆုံးခဲ့သလို20နီးပါးဒဏ်ရာရခဲ့တဲ့အကြောင်းစစ်ကောင်စီဘက်ကသတင်းထုတ်ပြန်ပါတယ်။အကျဉ်းတော်ပါဆယ်တုပ်လက်ခံတဲ့အစာဦးအတွင်းနဲ့အပြင်မှာပါဆယ်တုပ်တွေအတွင်းမိုင်းထက်ပေါက်ခွဲတိုက်ခိုက်ခဲ့တာလို့စစ်ကောင်စီရဲ့သတင်းထုတ်ပြန်ချက်မှာဖော်ပြပါတယ်။အကျဉ်းတော်လုံခြုံရေးဝန်ထမ်း3ဦးနဲ့ပါဆယ်တုပ်လာပို့တဲ့အရတားအမျိုးသမီး5ဦးစုစုပေါင်း10ဦးမိုင်းစထိမှန်သေဆုံးသွားတယ်လို့တခြားထောင်ဝန်ထမ်းတွေနဲ့အရတားစုစုပေါင်း18ဦးနဲ့ထိခိုက်ဒဏ်ရာရခဲ့ကြတဲ့အကြောင်းဖော်ပြပါတယ်။ခလုံးကွင်းတောင်းခံထားတဲ့မြန်မာရေတပ်အရာရှိဟောင်းတဦးအပါအဝင်မြန်မာနိုင်ငံသား150ကိုမလေးရှားနိုင်ငံကအခုလအတွင်းနေရပြန်ပို့လိုက်တယ်လို့ writer သတင်းမှာဖော်ပြပါတယ်။မလေးရှားအာဏာပိုင်တွေအနေနဲ့ပြီးခဲ့တဲ့အတွင်းကရေတပ်အရာရှိဟောင်း6ဦးကိုဖမ်းဆီးပြီးအောက်တိုဘာလ6ရက်နေ့ကလေရင်နဲ့ပြန်ပို့လိုက်တာပါလို့အမည်မဖော်လို့တဲ့သတင်းအင်းမစ်ကိုကိုးကားပြီး writer သတင်းဌာနကပြောပါတယ်။အဲ့ဒီထဲကအရာရှိအောင်တဦးနဲ့သူ့စနစ်ဖြစ်သူတို့ဟာရန်ကုန်လေစိတ်ကိုအရောက်မှာပဲဖမ်းဆီးခံခဲ့ရတယ်လို့လည်းwriter သတင်းကဆိုပါတယ်မလေးရှားနိုင်ငံမှာသွားအလုပ်လုပ်ဖို့ထိုင်းနိုင်ငံတဲကတစင်ခိုးဝင်လာတဲ့မြန်မာနိုင်ငံသား30ကိုထိုင်းရဲတွေကရတ်ချပူရီပြည်နယ်မြောင်ခိုင်တဲမှာအင်္ဂါနေ့ညကဖမ်းဆီးလိုက်တဲ့အကြောင်းဘန်ကောက်စပို့သတင်းစာမှာရေးပါတယ်တရားမဝင်လာတဲ့မြန်မာနိုင်ငံသား30ထဲမှာအမျိုးသား26နဲ့အမျိုးသမီး၄ယောက်ပါဝင်ကြပါတယ်ကြံငင်းထဲမှာပေါ်အောင်နေတာကိုငားများသွားတဲ့ဒေသခံတွေကတွေ့ပြီးအကြောင်းကြားခဲ့တဲ့အတွက်ဖန်စီလိုက်တာလို့သတင်းစာမှာရေးထားပါတယ
်။ကျေးဇူးတင်ပါတယ်ရှင်။သတင်းအချင်းချုပ်ကိုဦးတင်မောင်တန်းကပြောပြသွားတာပါ။ဗုဒ္ဓဘူးညချမ်းအစီအစဉ်အတွက်ထုတ်လုပ်ရေးမှုကတော့မတ်စုမမရှင်။အတန်ဖန်းအင်ဂျင်နီယာကတော့ Bill Andrade ဖြစ်ပါတယ်။ရုပ်တံအင်ဂျင်နီယာကတော့ John Walker ပါရှင်။ကျမတို့တင်ဆက်နေတဲ့အစီအစဉ်တွေကိုနားဆင်ကြည့်ရှုအားပေးကြတဲ့ကဘာတော်လားကသောရရှင်အားလုံးကိုကျေးဇူးအထူးတင်ပါတယ်။ VOA မြန်မာပိုင်းအစီအစဉ်ကို website ဆာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းအချိန်မရွေးနားဆင်ကြည့်ရှုနိုင်ကြပါရရှင်။ BND ရဲ့အသွေးတွေကနေကင်းဝေးကြပါစေ။ကျမအင်ဂျင်နိုင်ပါ
This program has come to you from the Voice of America, Washington.